Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ4ရက်တောက်တာနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖုံပါအခုညနေခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အီဂျစ်နိုင်ငံကိုင်ရိုမြို့ကနက်ကလက်တစ်ခုမှာမီးလောင်ပုံးနဲ့တိုက်ခိုက်မှုကြောင့်လူ16ဦးထဏ်မင်းနဲ့သေဆုံးသွားပါတယ်။ပြင်သစ်နိုင်ငံမှာတော့မကြာခင်ကဂျမ်ဖက်တိုက်ခိုက်ခံရတဲ့ကဖေးစားသောက်ဆိုင်ပြန်လည်ဖွင့်လှစ်လိုက်ပါပြီ။ဒီလိုထူးခြားတဲ့နိုင်ငံတကာသတင်းတွေနဲ့အတူမြန်မာနိုင်ငံဆိုင်ရာသတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။ပြည်ထောင်ရေးဝန်ကြီးဌာနနဲ့လူဝင်မှုကြီးကြရေးဌာနတို့မှပြည်သူနဲ့လိုက်လျောညီထွေတဲ့ဥပဒေရှိပေမဲ့မပြတ်ထန်းနိုင်ခဲ့ကြောင်းပြည်သူရေးရာစီမံခန့်ခွဲမှုကော်မတီကပြောဆိုလိုက်ပါတယ်
။အစိုးရကလည်းသူကကြောက်တဲ့ဟာစီးတွေရှိတယ်။တချို့သူတို့လုပ်တဲ့ဟာကိုအဖြေကရလကောင်းမရလာမှစိုးရင်လေ။အဲ့ဒီစိုးရင်တဲ့အတွက်ပြောဆိုပြတ်ထန်းမှုတွေ
အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်အမျိုးသားပညာရေးဥပဒေကိုကန့်ကွက်သဘိမောက်ခဲ့တဲ့ဘဂတမြအဖွဲ့ချုပ်ကဥက္ကဋ္ဌကိုကျော်ကိုကိုကိုအကျဉ်းဆောင်ပြောင်းမဲ့ကိစ္စရှိနေတဲ့အကြောင်းနဲ့ပြည်တွင်းပဋိပက္ခဖြစ်တဲ့နေရာတွေမှာအမျိုးသမီးကန္ဓာတွေလစ်လျူရှုခံရဆဲဖြစ်တယ်လို့အမျိုးသမီးလှုပ်ရှားရေးအဖွဲ့တွေကပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။ကုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရင်နိုင်တို့ကကြေညာပေးပါအောင်ရှင်
အချင်းနိုင်ငံကာယိုမြို့ကနက်ကလက်တစ်ခုမှာဒီကနေ့စောပိုင်းကမီးလောင်ပုံးနဲ့တက်ခတ်မှုကြောင့်လူ16ဦးထဏ်မင်းနဲ့သေဆုံးသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်ကာယိုမြို့ရောအဂူဇာရက်ကအဲဆိုင်ယက်ဘားဆိုင်မှာမီးလောင်ပုံးနဲ့တက်ခတ်ခံရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးတက်ခတ်မှုဟာအကျန်းဖက်သမားတွေနဲ့ပတ်သက်မှုမရှိဘူးလို့လွန်ကျွေးအနာမိုင်တွေကပြောပေမဲ့ဖြစ်ရတဲ့ပတ်သက်လို့ပြောဆိုမှုတွေမှာတော့ကွဲလွဲချက်တွေရှိနေပါတယ်ပြည်ရေးဝန်ကြီးဌာနကတော့ဆိုင်ဝင်တန်းနေတဲ့စကားများတဲ့သူတွေကဆိုင်ဝင်ဝတ်မှာပဲဘုံခွဲတက်ခတ်ခဲ့တယ်လို့ပြောဆိုခဲ့တာပါ။ဒီချေအစိုးရပိုင်းမင်းနာသတင်းဌာနရဲ့အစောပိုင်းသတင်းမှာတော့မော်တော်ဆိုင်ကယ်နဲ့လာတဲ့လူသုံးယောက်ကနက်ကလက်ထဲကိုမီးလောင်ပုံးနဲ့ပစ်ခတ်တက်ခတ်ခဲ့ပြီးထွက်ပြေးသွားတဲ့အကြောင်းတာဝန်ရှိသူတို့ကကူကပြီးပြောဆိုခဲ့ပါတယ်။တခြားဤချေအနာဝင်တယောက်ကလည်းတက်ခတ်သူဟာမကြာသေးရင်ကမှအလုပ်ပြုတ်သွားတဲ့သူဖြစ်တယ်လို့လည်းရိုက်တာသတင်းဌာနကပြောဆိုခဲ့တာပါ။အနာမဏီကတော့တက်ခဲသူတွေကိုလိုက်လံရှာဖွေနေတယ်လို့ပြောဆိုထားပါတယ်။အချင်းနိုင်ငံမှာအစ္စလမ်ဝါဒီသမ္မတ2ဖြစ်တဲ့မိုဟာမက်မော်စီကို2013ခုနှစ်မှာယာရုကဖယ်ရှားပြီးဖမ်းဆီးထိန်းသိမ်းထားခြင်းကဆက်လို့အစ္စလမ်ဆွေရောက်တွေရဲ့ဇက်တိုက်ဆိုလိုတက်ခဲမှုတွေနဲ့ကြုံနေရတာလည်းဖြစ်ပါတယ်။အရင်ကတက်ခဲမှုတော်တော်များများမှာတော့အဲစစ်သွေးကြွတွေကိုတစ်ဆာခံတယ်လို့ကြေညာထားတဲ့အချင်းစစ်သွေးကြွအဖွဲ့ကသူတို့လက်ချက်ဆိုပြီးတော့ကြေညာခဲ့မှုပါတယ်။ပုံကံမှုတွေဖြစ်များတဲ့ဆိုင်တန်ကျိုးစွန်မှာဖြစ်ခဲ့တဲ့တက်ခတ်မှုအများစုကြောင့်အချင်းနိုင်ငံရဲ့အဓိကစီးပွားရေးဖြစ်တဲ့ကမ္ဘာလည်ခီးသွားလုပ်ငန်းကိုလည်းထိခိုက်ခဲ့ရပါတယ်
။ပဲရစ်မြို့မှာပြီးခဲ့တဲ့လကအကျန်းဖတ်သမားတွေရဲ့တိုက်ခိုက်မှုတွင်ပြင်းထန်တိုက်ခိုက်ခံခဲ့ရတဲ့ကဖေးစားတောက်ဆိုင်တွေကတခုဟာတောက်ကြနေကပြန်ဖွင့်ခဲ့ပါတယ်။ပဲရစ်မြို့မှာလူ130တိဆုံးခဲ့တဲ့နိုမာ73ရက်တိုက်ခိုက်မှုအတွင်းအဲ့ဒီကဖေးဘွန်ဘီယားဟာဘီအမ9ရောက်တည်ဆုံးခဲ့ပါတယ်အဲ့ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့ IS သွေးကြွတွေကသူတို့ရဲ့လက်ချက်ဖြစ်တယ်လို့ဆိုပါတယ်ဘွန်ဘီဟာတိုက်ခိုက်မှုအတွင်းပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရတဲ့ဆိုင်တွေကပထမဆုံးပြန်ဖွင့်တဲ့ဆိုင်ဖြစ်ပါတယ်ဆိုင်ရဲ့အပြင်ဘက်မှာတော့အခုအချိန်ဟာဖြစ်ပြက်သွားခဲ့တဲ့အဖြစ်ပြက်တွေကိုမမေ့ပဲကျွန်တော်တို့အနေနဲ့တစုတစည်းတည်းပြန်ပြီးပုံမှန်တိုင်းရှေ့ဆက်သွားမယ်အချိန်ဖြစ်တယ်ဆိုပြီးတော့ရေးထားပါတယ်ပဲရစ်မြူကန်တွေကလည်းဒါကိုသဘောတူကြပြီးတော့ပုံမှန်တိုင်းနေသွားကြဖို့ပြောနေကြပါတယ်ခင်ဗျာ
အမေရိကန်ပြည်တော်စုနောက်ပတ်ချံကယ်လီဖိုးနီးယားပြည်နယ်ကအားလရဲ့ပါတီပွဲတစ်ခုမှာလူ14ယောက်ထိသေဆုံးခဲ့ရတဲ့လင်မယားစုံတွေတွေကပြစ်ခတ်ခဲ့တဲ့အကြောင်းရင်းကိုဖော်ထုတ်နိုင်မှုအာဏာရှင်တွေကြိုးပမ်းနေချိန်မှာပဲမြို့ကန်တွေချခန်းစားချက်တွေတတ်တာရစီကိုကြိုးပမ်းနေကြပါတယ်။မတန်မဆွမ်းသူတွေအတွက်ဖွင့်လှစ်ထားတဲ့နေရာတစ်ခုမှာဗော်ဒူးနေကပြစ်ခတ်တဲ့ပြစ်ခတ်မှုတွင်ဒဏ်ရာရခဲ့တဲ့သူ21ယောက်ပါဝင်တည်ချေဒဏ်ရာရခဲ့သူတွေအတွက်အောက်မေပွဲပြောင်းနိုင်မီထွန်းစုတောင်းပွဲကြာသပတေးနေ့ညကကျင်းပရမှာတော့လူများပြားပါဝင်ခဲ့ကြတာပါ။ချိန်ထဲမှာပဲရဲတွေနဲ့အပြန်လန်ပြစ်ခတ်မှုတွေအတွင်းတည်ဆုံသွားတဲ့ဇုံတွေအသုံးပြုခဲ့တဲ့ကိုင်းမှာတွေ့ရှိခဲ့ရတဲ့ကြီးစံတချို့ကိုလည်းရဲတပ်ဖွဲ့ကထုတ်ဖော်ပြသခဲ့တာပါ။နောက်ထပ်ကြီးစံတွေနဲ့ပိုက်လုံးတွေနဲ့ဖန်တီးထားတဲ့ဘုံတွေကိုလည်းနေမှာတိုက်စီရမိခဲ့ပါတယ်။အလဲရဲ့ရာသီဖြစ်ပါတီပွဲကျင်းပနေချိန်တက်ခတ်မှုကြုံခဲ့ရတဲ့အတွက်လည်းမြို့ကန်တွေချတုံ့လုံခဲ့ကြရတာပါ။တက်ခတ်မှုကိုကြိုတင်စီစဉ်ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောဆိုခဲ့ပေမဲ့ဘာရီရွေချက်နဲ့လုပ်ခဲ့တယ်လဲဆိုတာကိုသိနိုင်မှုကိုတော့ဆက်လက်စုံစမ်းစစ်ဆေးနေစေဖြစ်တယ်လို့ပြောဆိုထားပါတယ်။ဆိုင်ရစ်ဝမ်ဖာရော့ခ်နဲ့ဇနီးဖြစ်သူတက်ရှရီမလက်တို့နှစ်ယောက်ကတော့တက်ခတ်မှုဖြစ်ခဲ့ရာစန်ဗာနာဒီနိုမြို့ကမတန်မဆွမ်းသူတွေအတွက်ဖွင့်လှစ်ထားတဲ့ဌာနအနီးကလူနေရပ်ကွက်တစ်ခုမှာရဲတပ်ဖွဲ့နဲ့အပြန်အလှန်ပစ်ခတ်ရာကတည်ဆုံသွားခဲ့ကြတာဖြစ်ပါတယ်။
ကမ္ဘာပေါ်လုံးဖွဲ့ချုပ် FIFA ရဲ့အဂရိလိုက်စာမှုရှုပ်တော်ပုံကပို့ပြီးတော့ကျေပြန့်လာနေပါတယ် FIFA တာဝန်ရှိသူနောက်ထပ်16ရောက်ကိုကြာသပတေးနေ့ကငွေကြေးမမှန်မကန်လုံးမှုအပါအဝင်စစ်ချက်တွေတင်တယ်လို့ကြေညာလိုက်ပြီးတဲ့နောက်အမေရိကန်ရှင်နေချုပ်ကတခြားလူတွေကိုလည်းသတိပေးချက်တွေထုတ်ပြန်လိုက်ပါတယ်ပေးထားတဲ့ယုံကြည်မှုကိုသစ္စာဖောက်တာကတကယ်ကိုမယုံနိုင်လောက်အောင်ဖြစ်ပြီးတော့စွပ်စွဲထားတဲ့အဂရိလိုက်စာမှုအတိုင်းအတာဟာအလွန်ကိုများပါတယ်အဂရိလိုက်စာမှုမှာပါဝင်ပတ်သက်ပြီးအခုစုံစမ်းစစ်ဆေးမှုကနေလွတ်ဖို့မျှော်လင့်ချက်နဲ့ပုံနေတဲ့သူတွေအနေနဲ့လည်းစုံစမ်းဖော်ထုတ်တာကိုစောင့်မနေဖို့အဲ့လူတွေအနေနဲ့သူတို့ရဲ့မျက်ချီမပြတ်စောင့်ကြည့်မှုကနေလွတ်မြောက်မှာမဟုတ်ဘူးလို့အမေရိကန်ရှင်းနေချုပ် Loretta Lynch ကပြောလိုက်ပါတယ် FIFA ရဲ့ရှုပ်တော်ပုံတွေနဲ့ပတ်သက်နေသူတွေထဲမှာ Guatemala ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌလည်းပါဝင်ပါတယ် FIFA ဥက္ကဋ္ဌ Sepp Blatter ပါဝင်တခြား FIFA ရဲ့ထိပ်တန်းတာဝန်ရှိသူအတော်များများပြီးခဲ့တဲ့မေလကပထမကြော့ဆွဲချက်တွေအတွင်းမှာအဖမ်းခံခဲ့ရပါတယ်အဲ့ဒီအဂရိလိုက်စားမှုတွေနဲ့ပတ်သက်ပြီးတာဝန်ရှိတယ်လို့စွပ်စွဲခံရသူတွေနဲ့အနာဂတ်ဘောလုံးပွဲတွေနဲ့ဆက်ဆက်ပြီးအဂရိလိုက်စားမှုတွေလုပ်တဲ့သူတွေကိုဖန်စီအရေးယူသွားမယ်ဆိုပြီးတော့အမေရိကန်ဘက်ကပြောထားပါတယ်ခင်ဗျာ
ဗီအိုအေကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်တဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကမ္ဘာမှာဆိုးဝါးသောကြမ်းကြုတ်ရစ်ဆက်မှုတွေကျူးလွန်နေတယ်လို့စစ်ဆွဲခံထားရတဲ့မြောက်ကိုရီးယားရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေအတွက်ကုလသမဂ္ဂလူညွန်ရေးကောင်စီအနေနဲ့အစည်းအဝေးပွဲတစ်ကျင်းပဖို့နောက်နိုင်ငံတွေကတိုက်တွန်းနေပါတယ်။အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်ရှစ်နိုင်ငံကဆွေးနွေးဖို့တိုက်တွန်းခဲ့တာဖြစ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်ကိုယ်စားလှယ်ဖွဲ့ရဲ့ပြောခွင့်ရဟက်ကာကမလီကမနေ့တုန်းကပဲကြီးညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ဆွေးနွေးပွဲဖြစ်မြောက်အမေရိကန်ကအမြန်ဆုံးစီစဉ်မှာဖြစ်တဲ့အကြောင်းပြောဆိုခဲ့ပေမယ့်အချိန်တိကျပြောဆိုတာမျိုးတော့မရှိခဲ့ပါဘူး။ပြီးခဲ့တဲ့နေ့တဲမှာတုန်းကတော့ကုလသမဂ္ဂလူညွန်ရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်တွေဖြစ်ကြတဲ့တရုတ်နဲ့ရုရှားနိုင်ငံတွေကကန့်ကွက်ခဲ့ကြပေမယ့်မြောက်ကိုရီးယားရဲ့လူ့ခွင့်ရေးပြဿနာကိုလူညွန်ရေးကောင်စီရဲ့ဆွေးနွေးမဲ့ကိစ္စရပ်တွေထဲမှာထည့်သွင်းခဲ့တာပါ။မြောက်ကိုရီးယားကတော့လူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်မှုမရှိဘူးလို့ငြင်းဆန်ထားပြီးလူညွန်ရေးကောင်စီရဲ့လုပ်ရည်ဟာပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်တဲ့လုပ်ရည်ဖြစ်နေလဲကန့်ကွက်ခဲ့ပါတယ်။အခုနောက်ဆုံးစီဝေးသစ်ခေါ်ယူမဲ့ကိစ္စအပေါ်မှာတော့မြောက်ကိုရီးယားကတစုံတရာတုံ့ပြန်တာမျိုးမရှိသေးပါဘူး။ပြည်ထောင်စုနဲ့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အစိုးရခန်းစာထဲမှာတော့အလုတ်ချမ်းချင်းစကန်တွေစနစ်တကျညှဉ်းပန်းနှိပ်စက်မှုတွေအစံကခံထားတာတွေတပ်ဖြတ်တာတွေစတဲ့နာဇီလက်ထက်ကလိုရစက်မှုမျိုးတွေနဲ့နှိုင်းယှဉ်ပြီးမြောက်ကိုရီးယားရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုဖော်ပြခဲ့ပါတယ်
ကမ္ဘာပေါ်ကသဘာဝဘေးအန္တရာယ်အဆိုးဆုံးကြုံရတဲ့နိုင်ငံတွေရဲ့စီးရင်ထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့ခြေတော်ရင်းတွေကထုတ်ပြန်လိုက်တဲ့ရာသီဥတုလေးလာစောင့်ကြည့်သူတွေရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာကြီးပြည်နယ်လာမှုကိုမထိန်းချုပ်နိုင်ဘူးဆိုရင်မြန်မာနိုင်ငံအပါဝင်ဟွန်ဒူရက်နဲ့ဟေတီနိုင်ငံတွေကသဘာဝဘေးအန္တရာယ်ကိုမကြာခဏပို့ပြီးရင်ဆိုင်လာဖို့ရှိတယ်လို့အဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။ဒီနိုင်ငံတွေဟာလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းသဘာဝဘေးအန္တရာယ်ဘေးဒဏ်တွေအဆိုးဆုံးခံရတဲ့နိုင်ငံတွေဖြစ်ပြီးတော့ရေကြီးတာမြေပြိုတာတွေကြောင့်လူ9သိန်းလောက်သေဆုံးခဲ့ပါတယ်။အထူးသဖြင့်ကာဗွန်လောင်စာကနေထွက်ရှိတဲ့ဖန်လောအိမ်တန်းငွေလျှော့ချတာတွေကိုမလုံနိုင်ဘူးဆိုရင်မုန်တိုင်းတွေရေကြီးတာတွေမိုးခေါင်တာတွေနဲ့ပင်လယ်ရေမျက်နှာပြင်မြင့်တက်လာတဲ့ချင်းချောက်မှုတွေတိုးလာဖို့ရှိတယ်လို့သိပ္ပံပညာရှင်တွေကထောက်ပြကြပါတယ်။1995နဲ့2014ခုနှစ်အတွင်းဟွန်ဒူရက်မြန်မာနဲ့ဟေတီနိုင်ငံတွေဟာအဲ့လိုသဘောကဘေးအန္တရာယ်ကိုအဆိုးဆုံးခံရတဲ့နိုင်ငံတွေဖြစ်တယ်လို့2016ကမ္ဘာလုံးဆိုင်ရာရာသီဥတုဘေးအန္တရာယ်ကိုဖော်ပြတဲ့အစိုးရခန်းစာမှာဆိုထားပါတယ်။ဒီနိုင်ငံတွေဟာအလွန်မဲ့ဆိုးဝါးတဲ့ရာသီဥတုပြောင်းလဲမှုရဲ့အကျိုးဆက်ကိုတိုက်ရိုက်ခံရတာဖြစ်တယ်လို့ဒီအစိုးရခန်းစာကဆိုပါတယ်။အဲ့နောက်မှာတော့ဖိလစ်ပိုင်၊နီကာရာဂွာ၊ဘင်္ဂလားဒေ့ရှ်၊ဗီယက်နမ်၊ပါကစ္စတန်၊ထိုင်းနဲ့ဂွာတီမာလာနိုင်ငံတွေဟာဒုတိယအဆိုးဆုံးစီးရင်ထဲမှာပါဝင်ပါတယ်ခင်ဗျာ။
မန္တလေးပအဝင်ရှစ်တောင်အရှတီသားကရွှေပြောင်းနေထိုင်သူတွေအရေးဖြစ်ရှင်းမှုအခြေခံလုပ်ငန်းစဉ်တရချမှတ်နိုင်ရေးထိုင်းနိုင်ငံဘန်ကောက်မြို့မှာဆွေးနွေးနေကြပါတယ်ထိုင်းနိုင်ငံကလူမောင်ခိုကိုင်းတွေကိုနှိမ်နှင်းမှုတွေစတင်လာရကရွှေပြောင်းနေထိုင်သူတွေအရေးဒေသတွင်းမှာပူးပေါင်းဖြစ်ရှင်းသွားဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်လာခဲ့တာပါဒီနေ့ဆက်မိုက်မှာပဲမလေးရှားနိုင်ငံနဲ့နေဆက်ထိုင်းနိုင်ငံတောတွင်းမှာလူမောင်ခိုသူတွေရဲ့စခန်းတွေလို့ယူဆရတဲ့နေရာတွေမှာရွှေပြောင်းနေထိုင်သူတွေလို့ထင်ရတဲ့သူတွေစုပြုံမြုံနှံထားတဲ့အလောင်းတွေကိုတွေ့ခဲ့ရပြီးတဲ့နောက်လူမောင်ခိုသူဖြစ်တန်တရားရှိသူတွေကိုထိုင်းနိုင်ငံမှာနေဖမ်းဆီးနေနေလာရကရာနဲ့ချီတဲ့ရွှေပြောင်းသွားလာသူတွေအိန္ဒိယသမုဒ္ဒရာထဲမှာဖြစ်တယ်လို့ဆက်လီတွေနဲ့စွန့်ပစ်ခံရတဲ့အခြေအနေမျိုးတွေနဲ့လည်းကြုံရပါတယ်။အနေများတဲ့ပင်လယ်ပြင်မှာဆက်လီနဲ့ထွက်ပြေးသူတွေစွန့်ပစ်ခံရသူလူထောင်ပေါင်းများစွာထဲမှာတော့မြန်မာနိုင်ငံကဖိနှိပ်မှုတွေကြောင့်ထွက်ပြေးလာကြရတယ်လို့ဆိုတဲ့ရိုဟင်ဂျာမွတ်စလင်တွေပါဝင်တယ်လို့လည်းလူခွင့်ရေးလို့ရှားသူတွေနဲ့ ဒီတောင်ရင်းနိုင်ငံကတာဝန်ရှိသူတချို့ကပြောဆိုခဲ့ကြတာပါထိုင်းနိုင်ငံသားဝန်ကြီးကတော့ဂရီးတွေပေးရတော့မယ့်အချိန်တွေမဟုတ်ပဲလက်တွေ့လုံဆောင်ကြရမယ့်အချိန်တန်နေပြီလို့ဘန်ကောက်မြို့ကဒီကနေ့ညီလာခံအတွင်းမှာပဲတိုက်တွန်းသွားခဲ့တာပ
ါ IS Islamic အစွန်းရောက်ဖွဲ့နဲ့ဆက်နွယ်နေတဲ့ Syria နိုင်ငံသား၁၀ယောက်ကထိုင်းနိုင်ငံကိုတိုက်ခိုက်လာနိုင်တယ်လို့ရုရှားအစိုးရလုံခြုံရေးတာဝန်ရှိသူတွေစီကသတိပေးချက်ကိုတောက်ကြနေမှာရခဲ့တယ်ဆိုပြီးတော့ထိုင်းရဲတပ်ဖွဲ့ကပြောလိုက်ပါတယ်ရုရှားနဲ့တခြား IS ရဲ့ရန်သူတွေနဲ့ဆက်ဆက်ပြီးတော့ပြစ်မှတ်ထားတိုက်ခိုက်လာနိုင်ခြင်းရှိတယ်လို့ပြောထားတာဖြစ်ပါတယ်ဒီသတိပေးချက်ကိုဖော်ပြထားတဲ့ရဲမတန်းဟာအစ်စ်ဖြစ်တယ်ဆိုတာကိုထိုင်းမျိုးသားရဲတပ်ဖွဲ့ရဲ့ဒုတိယပြောခွင့်ရပုဂ္ဂိုလ်ဘုံမူကြီးဝါတနာချိုင်းကသတင်းတောက်တွေကိုအတည်ပြုခဲ့ပေမဲ့ထောက်လိုင်းရေးဘက်ကတော့အတည်မပြုထားဘူးလို့ဆိုပါတယ်ပြီးခဲ့တဲ့ဩဂတ်စ်လကလူ20သေဆုံးခဲ့တဲ့ဘုံခွဲတိုက်ခိုက်မှုအတွင်းဘန်ကောက်မြို့ဟာပြစ်မှတ်ထားတိုက်ခိုက်ခံရတာဖြစ်ကြောင်းဒါပေမဲ့အဲ့ဒီတိုက်ခိုက်မှုဟာ IS အဖွဲ့နဲ့ပတ်သက်မှုမရှိဘူးလို့ဆိုပါတယ် IS အဖွဲ့ဟာထိုင်းနိုင်ငံရဲ့အင်ဒီဂျင်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေမှာလူသစ်စုဆောင်းတာတွေလှုပ်ဆောင်နေပေမဲ့ထိုင်းနိုင်ငံအတွင်းမှာတော့အလုပ်ရှားမှုအရေးယောင်တွေမတွေ့ရသေးပါဘူးခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရင်နိုင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရင်းဦးဆုံးအနေနဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကအင်မတန်တိမ်မွေ့တဲ့အချိန်ဖြစ်တာကြောင့်နိုင်ငံတော်သမ္မတတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့နေပြည်တော်မှာတီးခြားစီတွေ့ဆုံဆွေးနွေးခဲ့တာတွေကို NLD ပါတီအနေနဲ့သတင်းထုတ်ပြန်ဖို့မရှိကြောင်းပါတီရဲ့ဗဟိုအလုပ်မှုဆောင်တူကပြောပါတယ်ဒီသတင်းအချက်လက်ကိုပဲအချိန်ထုတ်ပြန်မယ်ဆိုတာမပြောဆိုနိုင်သေးပေမဲ့ဒီတွေ့ဆုံဆွေးနွေးပွဲဟာအပြုသဘောဆောင်တဲ့ဆွေးနွေးပွဲဖြစ်တယ်လို့ပြောဆိုပါရတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကနိုင်ငံတော်သမ္မတဦးသိန်းစင်ဟာရွေးကောက်ပွဲအနိုင်ရပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့မနက်ပိုင်းမှာတွေ့ဆုံဆွေးနွေးခဲ့တယ်လို့သမ္မတကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းဒေါက်ဆန်းစုကြည်နဲ့ညနေခင်းမှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီတွေ့ဆုံပွဲအပြီးမှာနိုင်ငံတော်သမ္မတရုံးကနောက်အစိုးရကိုချောချောမွေ့မွေ့တာဝန်လွှဲပြောင်းဖို့ပြည်သူတွေစိုးရိမ်မှုမရှိစေရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်ဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာနိုင်ငံတော်အကြီးအကဲတာဝန်ကိုစနစ်တကျလွှဲပြောင်းပေးရေးအစဉ်လာခေါင်းတစ်ခုကိုထူထောင်ဖို့ဆိုတာတွေဆွေးနွေးခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။တမ်ဘော်ကာကွယ်ရေးဦးစီးချုပ်ရုံးကတော့ပြည်သူလူထုရဲ့ဆန္ဒကိုအလေးထားပြီးတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးစီလုံးညီညွတ်ရေးနဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးတို့အတွက်နှစ်ဖက်ညီနိုင်ပူးပေါင်းဆောင်ရွက်ကြဖို့သဘောတူကြောင်းထုတ်ပြန်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့တိမ်မွေးတဲ့အချိန်ဖြစ်တာကြောင့်တွေးဆုံပွဲနဲ့ပတ်သက်ပြီးသတင်းထုတ်ပြန်ဖို့မရှိကြောင်းပါတီဗဟိုအလုံးမှုဆောင်ဦးဝင်းထိန်ကပြောပါတယ်
။မရှိပါဘူးခင်ဗျ။အခုကအမှန်တန်တိမ်မွေးတဲ့အချိန်မှာပတ်သက်လို့ပြောပြီးပြီ။
ဘဲချိန်မှာသတင်းထုတ်ပြန်မယ်ဆိုတာကိုမပြောနိုင်သေးပေမဲ့တွေးဆုံဆွေးနွေးပွဲဟာအပြုသဘောဆောင်ကြောင်းပြောပါတယ်။နိုင်ငံတော်တမရနဲ့ဒေါ်ဆန်းစုကြည်ဟာအရင်ကတဦးချင်းတွဲဆုံဆွေးနွေးတာတွေရှိခဲ့ပေမဲ့တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တဦးချင်းတွဲဆုံဆွေးနွေးတာဟာဒီတစ်ချိန်ဟာပထမဆုံးအချိန်ဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးမှာတမရကအရေးပါတဲ့အခန်းကဏ္ဍမှာရှိနေတာကြောင့်လေးလာစောင့်ကြည့်သူတွေကတမရခေါင်းဆောင်နဲ့ဆွေးနွေးမှုအပေါ်မှာအလေးထားခဲ့ကြတာလည်းဖြစ်ပါတယ်။ဦးဝင်းထိန်ကရိုက်တာသတင်းဌာနကိုဖြေဆိုရမှာဒီလိုတွေးဆုံဖို့အတွက်28နှစ်လောက်ကြိုးပမ်းခဲ့ရတာဖြစ်ကြောင်းတွေးဆုံဆွေးနွေးဖို့အချိန်ချင်းတောင်းဆိုခဲ့တဲ့နောက်ဒီဇင်ဘာလ2ရက်နေ့မှာဖြစ်မြောက်လာခဲ့ကြောင်းပြောဆိုပါတယ်တွေးဆုံဆွေးနွေးတာနဲ့ပတ်သက်ပြီး NLD ပါတီကတစုံတရာမထုတ်ပြန်တဲ့အပေါ်မှာသဘောတူညီချက်မရတာကြောင့်လားလို့စိုးရိမ်တာတွေရှိသလိုသတင်းမထုတ်ပြန်တဲ့အပေါ်အားမလို့အားမရဖြစ်နေတာတွေလည်းရှိပါတယ်ဒီပေါ်မှာတော့နိုင်ငံရေးလေးလာသုံးသက်သူဦးစီသူအောင်မြင်ကသူ့အမြင်ကိုအခုလိုပြောပါတယ
်အတိအကျကြည့်ရမှာကတော့နိုင်ငံပြည်ပြည်ငြိမ်ငြိမ်နဲ့ပေါ့နော်အေးချမ်းချမ်းနဲ့အပြောင်းလဲဖြစ်ဖို့ကိုပဲအတိအကျဦးစားပေးရမယ်နဲ့တူပါတယ်အဲ့ဒီလိုမျိုးပြည်ပြည်ငြိမ်ငြိမ်နဲ့အေးချမ်းချမ်းအပြူပြောင်းဖြစ်ဖို့ကိစ္စမှာဘာတွေလိုအပ်မလဲဆိုတဲ့ဥစ္စာကသူ့သက်ဆိုင်ရာနယ်ပယ်ရလူတွေကသူ့ဖာသာသူတို့ဆုံးဖြတ်မှာလေဥပမာနိုင်ငံရေးပါတီခေါင်းဆောင်တွေဆိုရင်လည်းသူတို့နိုင်ငံရေးလုပ်ငန်းလုပ်နေတဲ့စီမှာဘယ်လိုမျိုးများလုပ်ရဲဒီဒီငယ်မှုကိုသွားပြီးတော့ဖြစ်စီမလဲဆိုပြီးတော့မှသူတို့တွေ့ကြမှာပေါ့တွေ့ကြတဲ့ခါကျရင်အဲ့ဒီအပေါ်မှာမူတည်ပြီးတော့မှသူတို့လှုပ်ရှားမှာပေါ့နော်အထူးသဖြင့် energy ဆိုရင်ဒါကိုသူအလိုဘီယူဆိုင်တာကိုကျွန်တော်တို့တွေ့ရတယ်ဘယ်တော့ဘီယူဆိုင်တယ်လဲဆိုရင်သူ့ပါတီကလူတွေကိုပါသူအကုန်လုံးသူထိန်းချုပ်ထားတယ်ဒီချိန်မှာပါတီဝင်တယောက်တယောက်ကြောင့်ဒီအမတ်တယောက်တယောက်ကြောင့်မို့လို့ဟိုမထင်မှတ်တဲ့ပြဿနာတွေဘာတွေမဖြစ်ရအောင်ကိုသူတို့အတော်လေးကိုထိန်းတာတွေကျွန်တော်တို့တွေ့ရတယ် ဒါကတို့လုံးပြေလုံးထိုင်လို့လုံးတယ်လို့ပဲကျွန်တော်ယူဆပါတယ်
ဒေါ်ဆန်းစုကြည်ဟာရွေးကောက်ပွဲကျင်းပပြီးနှစ်ရက်ကြာမှာနိုင်ငံတော်သမ္မတတမရကာကွယ်ရေးဦးစီးချုပ်နဲ့ပြည်ထောင်စုလွှတ်တော်နာယကတို့ကိုတွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းခဲ့တာဖြစ်ပါတယ်။နိုင်ငံတော်သမ္မတနဲ့တမရကာကွယ်ရေးဦးစီးချုပ်တို့ကရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေပြီးဆုံးချိန်မှာတွေ့ဆုံမယ်လို့အကြောင်းပြန်ကြားခဲ့ပေမဲ့ခမန်းချိန်တဲ့စောပြီးဒီဇင်ဘာလ2ရက်နေ့မှာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။
ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ပြည်တွင်းပဋိပက္ခဖြစ်ပွားတဲ့ဒေသတွေနဲ့သဘာဝဘေးအန္တရာယ်ကြာရောက်တဲ့အခါမှာလူမှုတွေအနေနဲ့အမျိုးသမီးတွေရဲ့အရေးကိုလစ်လျူရှုနေစေဖြစ်တယ်လို့အမျိုးသမီးရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာအိုးအိမ်စွန့်ခွာထွက်ပြေးရသူ6သိန်း4000ကျော်ရှိနေပြီးအဲ့ဒီထဲမှာကိုဝန်ဆောင်မိခင်တသိန်းနီးပါးအထိရှိပါတယ်လို့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့UNFPA ရဲ့2015အစီရင်ခံစာမှာပါရှိပါတယ် UNFPA ရဲ့သဘာဝဘေးအန္တရာယ်နဲ့ပဋိပက္ခဒဏ်တွေကိုကြုံတွေ့နေရတဲ့မြန်မာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုအကူအညီပေးကြစို့ဆိုတဲ့အစီရင်ခံစာအကြောင်းကိုတော့ဆက်သွယ်မြင်မြန်ထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစီသူကပြောပြပေးမှာပါရှင
်မြန်မာနိုင်ငံမှာပြည်ရင်းပဋိပက္ခတွေနဲ့သဘာဝဘေးအန္တရာယ်ကြုံတွေ့တဲ့အခါမှာအဓိကထိခိုက်ဆုံးရှုံးတဲ့အထက်မှာအမျိုးသမီးတွေလည်းပါဝင်ပါတယ်လူလူအနေနဲ့ဒီလိုမျိုးကိစ္စတွေကြုံတွေ့တဲ့အခါမှာမြန်မာလူထုအမျိုးသမီးတွေမိန်းကလေးငယ်တွေအရေးကိုလစ်လူရှုထားစေဖြစ်တယ်လို့ကုလသမဂ္ဂလူရေရန်ပုံငွေအဖွဲ့ UNFPA ကအစီရင်ခံစာတရက်ထုတ်ပြန်လိုက်ပါတယ
်ဒီပြည်ပစာဖြစ်ကြရင်တဘာဝတရားနည်းရဖြစ်ကြလို့ရှိရင်ပေါ့နော်အဲ့မှာထိခိုက်ခံစားရတဲ့ဟိုလူရေတွေမှာဟိုအကျုံးဝင်နေပေါ့နော်အမျိုးသမီးတွေမိန်းကလေးငယ်တွေပေါ့နော်သူတို့ရဲ့လိုအပ်ချက်တချို့ဟာဟိုလစ်လူရှုခြင်းခံထားရတယ်သူတို့ရဲ့လိုအပ်ချက်တွေကိုထည့်သွင်းစဉ်းစားခြင်းမရှိဘူးအဲ့ဒါမှကျွန်တော်တို့ကဒီလိုပြိပက္ခဖြစ်တဲ့ဒေသမှာမျိုးသမီးတွေမိန်းကလေးအနေနဲ့ဘယ်လိုလိုအပ်ချက်မျိုးရှိလဲအဲ့လိုလိုအပ်ချက်တွေကဘာတွေလောက်ကန်ဆောင်ရွက်သင့်တယ်ဆိုတော့မိမောင်းထုတ်ပြခြင်းတွေအတွက်ကျွန်တော်တို့ဒီအစီရင်ခံစာကိုနှိမ့်ဆက်တာပါရှင
် UNFPA ရန်ကုန်ရုံးခွဲကျားမအခြေပြုစံဖတ်မှုရဲ့ညှိနှိုင်းရေးမှူးမတ်မီမီသင်းအောင်ပြောဆိုခဲ့တာပါတဘာဝဘေးရန်နေတဲ့ပြိပက္ခများတန်ကိုကြုံတွေ့နေရတဲ့မြန်မာမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအတွက်အကူအညီပေးကြစို့ဆိုတဲ့UNFPA ရဲ့ဒီနေ့2015အစီရင်ခံစာမှာကိုဝင်ဆောင်မိန်းကလေးငယ်တွေရဲ့အရေးလိမ်ပိုင်းဆိုင်ရာကြမ်းဖက်မှုတွေနဲ့မျိုးသမီးတွေအရေးကိုအဓိကထားဖော်ပြထားတာပါ UNFPA အနေနဲ့အမျိုးသမီးငယ်တွေရဲ့မျိုးဆက်ပွားကျန်းမာရေးကျန်းမာဒန်းတူကြမ်းဖက်မှုတွေလိမ်ပိုင်းဆိုင်ရာကြမ်းဖက်မှုတွေကိုလည်းဆောင်ရွက်ပေးနေတယ်လို့မတ်မီမီတင်းအောင်ကဆိုပါတယ
်ဒီမျိုးဆက်ပါကျန်းမာရေးနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကစနေပြီးတော့ပေါ့နော်ဒီကိုယ်ဆောင်ဆောင်ရှားမှုကြီးကလေးမိဖမှုဆောင်ရှားမှုကြီးနောက်ပြီးတော့ဒီ contraceptive လို့ခေါ်တဲ့ဒီပရိသတ်ရာစီဝေးတာတွေပေါ့နော်နောက်ပြီး family planning နဲ့ပတ်သက်ပြီးတော့ဒီမြင်ဖွင့်တာတွေအဲ့ဒီအစီအစဉ်တွေလုပ်ပြီးတာရှိတယ်။နောက်အလားတူပဲပေါ့နော်လိင်ပိုင်းဆိုင်ရာစံဖတ်မှုနဲ့ပတ်သက်လို့ရှိရင်ဒီလိင်ပိုင်းဆိုင်ရာစံဖတ်မှုတန်းကိုခံစားရတဲ့မျိုးသမီးလေးတွေအတွက်ပေါ့နော် psychosocial support လို့ခေါ်တဲ့စိတ်လူမှုပံ့ပိုးကူညီမှုတွေနောက် counseling လို့ခေါ်တဲ့နေသိမ့်စင်းတွေအတန်ပေးတာတွေပေါ့နော်အဲ့ဒါတွေလုပ်ပြီးတာရှိတယ်။နောက်ဒီ case တွေဆက်လာတဲ့ case တွေပေါ်မှာစီမံခန့်ခွဲပြီးတော့တင့်တော်တယ်ဆောင်ရွက်ပြီးတာမျိုးတွေကျွန်တော်တို့ကသာရှိပါတယ်
မြန်မာနိုင်ငံမှာပြည်ရင်းပြည်ပခါတွေကြောင့်ဒေသတွင်းအိုးအိမ်စွန့်ခွာထွက်ပြေးသူ6သိန်း4000ကျော်ရှိနေတာပါဒါဟာအရှိတောင်အရှဒေသတွင်းမှာဆိုရင်ပြည်ရင်းအိုးအိမ်စွန့်ခွာထွက်ပြေးနေထိုင်သူအများဆုံးရှိတဲ့နိုင်ငံဖြစ်တယ်လို့သူကဆက်ပြောပါတယ်ပြည်ပခါတွေနဲ့သဘာဝဘေးအန္တရာယ်ကြုံတွေ့ရတဲ့အခါမှာမျိုးသမီးငယ်တွေကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေဖြစ်ပွားနေစေဖြစ်တာကြောင့်ထိရောက်တဲ့အကူအညီတွေလိုအပ်နေစေဖြစ်တယ်လို့မတ်မီမီတင်းအောင်ကဖွင့်ရပါတယ
်အဲ့မျိုးသမီးတွေအတွက်သိတတ်ဖြစ်တဲ့ပေါ့နော်ဒီကျမဟိုကိုဝင်ဆောင်ဆောင်ရှားမှုကြီးပေါ့နော်မိဖဖို့ကလေးမိဖဖို့ဆောင်ရှားမှုကြီးနော်ပြီးတော့ဒီဟို family planning လို့ခေါ်တယ်ပေါ့နော်တသက်ချတဲ့မျိုးဟိုဟာဒီနဲ့ပတ်သက်တဲ့ဆောင်ရှားမှုကြီးဒါတွေကပေါ့နော်လောလောဆယ်မှာအရေးမကြီးပါဘူးဆိုပြီးတော့ပဲပြည်လူရှုထားခဲ့တယ်ဒါပေမဲ့ကျွန်တော်တို့သဘာဝပေးရနေပါရီပဲဖြစ်ဖြစ်ပေါ့နော်ဒီလိုကိစ္စတွေကလိုအပ်တဲ့အတွက်ဒီလိုဆောင်ရှားမှုမျိုးကြီးဟာဒီဘယ်လိုပဲပြိပက္ခဖြစ်ဖြစ်ဒါမျိုးတွေလိုအပ်တဲ့ကျွန်တော်တို့နောက်လာကြည့်မယ်ပေါ့နော်မျိုးသက်ပါတမကြီးလိုပဲလိင်ပိုင်းဆိုင်ရာတန်ဖက်မှုနဲ့ပတ်သက်လို့ရှိရင်လေဒီပြိပက္ခဖြစ်ပေါ်တဲ့ဒါဟိုအခြေအနေဒီမှာဆိုတခြားကိစ္စတွေနဲ့ဥသာပြစ်ဆောင်နေတဲ့အတွက်အဲ့ဒီအတွက်တုံ့ပြန်တော့ဟိုကဟိုနှောင့်နေတာတွေပေါ့နော်ဟိုထည့်တော့မစဉ်းစားတာတွေရှိတယ်အတွက်ကျွန်တော်တို့ကဒါတွေကလိုအပ်နေပါတယ်ဆိုတော့
UNFPA အနေနဲ့ကချင်နဲ့ရခိုင်ပြည်နယ်တို့မှာရှိတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်ကြတဲ့အမျိုးသမီးတွေနဲ့ဆဲကျော်သက်မိန်းကလေးတွေအတွက်မျိုးဆက်ပွားကျန်းမာရေးဆောင်ရှောက်မှုတွေကိုလည်းဆရာဝန်တွေနဲ့တားဖွားဆရာမတွေနဲ့အတူကူညီပေးနေတယ်လို့ရေးပေါ်အခြေအနေတွေမှာဆောင်ရွက်ရမယ့်အခြေခံမျိုးဆက်ပွားလုပ်ငန်းများတင်နန်းတွေကိုလည်းလက်ကျင့်တင်ကြားပေးနေတာပါ။ဒါအပြင်ပြည်ပခဒေသအတွင်းမှာရှိတဲ့မျိုးသမီးတွေကိုလည်းလိင်ပိုင်းဆိုင်ရာကျန်းဖက်မှုတွေနဲ့လူကုန်ကူးခြင်းမခံရအောင်ကာကွယ်ပေးနေတယ်လို့ဆိုပါတယ်။မျိုးသမီးတွေနဲ့မိန်းကလေးငယ်တွေရဲ့ကျန်းမာရေးကိုဦးစားပေးလုပ်ငန်းတွေအဓိကထားတာဟာမိသားစုတွေနဲ့ရက်ရွာလူအဖွဲ့တွေကိုစီလုံးမှုရှိစေဖို့အတွက်အကောင်းဆုံးနည်းလမ်းလည်းဖြစ်တယ်လို့ UNFPA ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကြီးကိုယ်စားလှယ်ဂျနက်ဂျက်ဆင်ကပြောကြားထားပါတယ်ခင်ဗျာ
ကိုစီသူတည်င်းပေးပို့ခဲ့တာပါ။ဆက်လက်ပြီးတော့ငါးနှစ်တာသက်တမ်းအတွင်းမှာပြည်ထရေးဝန်ကြီးဌာနနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနတို့မှပြည်သူနဲ့လိုက်လျောညီထွေစေမဲ့ဥပဒေတွေရှိပေမဲ့မပြဌာန်းနိုင်ခဲ့ဘူးလို့လွှတ်တော်ကဖွဲ့စည်းထားတဲ့ပြည်သူ့ရေရာစီမံခန့်ခွဲမှုကော်မတီကပြောဆိုလိုက်ပါတယ်။အစိုးရအနေနဲ့ပြည်သူတွေကတိုင်ကြားလာတဲ့တိုင်ကြားစာတွေကိုပြန်လည်ဖြည့်ရှင်းပေးဖို့အားနည်းမှုတွေရှိတယ်လို့လည်းပြောပါတယ်။ဒီသတင်းပြည့်စုံကို VOA မြန်မာပိုင်းကမေခါကပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါ။စာသာပရင်းနေ့ကကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်အစည်းအဝေးပွဲမှာလွှတ်တော်ကဖွဲ့စည်းထားတဲ့ပြည်သူ့ရေးရာစီမံခန့်ခွဲမှုကော်မတီကလွှတ်တော်ကိုတင်သွင်းတဲ့အစည်းအဝေးခန်းစာမှာခုလိုဖော်ပြထားတာပါ။သမရဦးသိန်းစိန်တာဝန်ယူထားတဲ့၅နှစ်တာတပ်တန်းအတွင်းမှာပြည်ထရေးဝန်ကြီးဌာနနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနတို့မှပြည်သူ့အတွက်လိုအပ်တဲ့ဥပဒေချမ်းတွေရှိပေမဲ့မပြဋ္ဌာန်းနိုင်ခဲ့ကြောင်းထိပြင်လိုအပ်နေတဲ့ပြင်ဆင်ရမယ့်တည်ဆဲဥပဒေတွေကိုလည်းမပြင်ဆင်နိုင်ခဲ့ဘူးလို့ပြည်သူ့ရေးရာစီမံခန့်ခွဲမှုကော်မတီကဦးတင်မောင်ကပြောဆိုလိုက်ပါတယ်။ဒီလိုမပြဋ္ဌာန်းနိုင်ခဲ့တဲ့ဥပဒေတွေနဲ့ပတ်သက်ပြီးဦးတင်မောင်ဦးကခုလိုတင်ပြပြောဆိုခဲ့တာဖြစ်ပါတယ်
။ပြည်ထရေးဝန်ကြီးဌာနနဲ့သက်ဆိုင်တဲ့ဥပဒေများနဲ့ပတ်သက်ပြီးတော့ဆောင်ရွက်ရမှာပြည်သူလူထုရဲ့လက်ရှိတုံ့တွင်းနေတဲ့အခြေအနေများအရပြင်ဆင်ဆောင်ရွက်ရမယ့်ဥပဒေများရှိတော့လေဝန်ကြီးဌာနရဲ့ပြင်ဆင်ဆောင်ရွက်ရန်အခက်အခဲများရှိနေမှုမိမိကော်မတီဝင်များရဲ့စိတ်ပါဝင်စားသောဆောင်ရွက်လုပ်မှုအချိန်ကာလရဲ့အခက်အခဲစတဲ့အားနည်းချက်တွေကြောင့်ပြင်ဆင်မှုမပြုနိုင်ခဲ့တဲ့ဥပဒေများရှိကြောင်းတွေ့ရှိရပါတယ်။ဥပမာတရားဝင်စုံမင်းနဲ့ပတ်သက်တဲ့လက်နက်ကဆောင်မှုနဲ့ပတ်သက်တဲ့လက်ပေးလိုက်မှုနဲ့ပတ်သက်တဲ့ဥပဒေများဖြစ်ပါတယ်။လူမှုကြီးကြပ်ရေးနဲ့ပြည်သူ့ရေးဝန်ကြီးဌာနနဲ့ပတ်သက်ပြီးတော့ဥပဒေများဆောင်ရွက်တဲ့အခါမှာပြည်သူလူထုရဲ့ကျုံ့နေရတဲ့အခြေအနေများအရပြင်ဆင်တဲ့ဥပဒေများရှိပါတယ်။ဒါတွေကတော့နိုင်ငံသားများအိမ်တော်စုလူဦးရေဆင်းတဲ့နိုင်ငံသားတက်တေကလမထုတ်ပေးမှုကျူးကျော်လေးထိုင်နေသူတွေကိုနိုင်ငံသားနဲ့အိမ်တော်စုလူဦးရေဆင်းနိုင်ငံသားတက်တေကလမမရရှိမှုတွေကိုမထုတ်ပေးနိုင်ခဲ့ပါဘူး။
အစိုးရအနေနဲ့ပြည်သူကတိုင်ကြားလာတဲ့တိုင်ကြားစာတွေကိုပြန်လည်ဖြည့်ရှင်းပေးဖို့အားနည်းမှုတွေရှိနေကြောင်းတိပြင်ဖွဲ့စည်းထားတဲ့လွှတ်တော်ရင်းကော်မတီတွေအနေနဲ့ကလည်းလုပ်ငန်းသဘောတဘာဝအပေါ်နားလည်မှုအားနည်းတာတွေရှိနေတာကြောင့်တာဝန်တွေကျေပွန်စွာမထမ်းဆောင်နိုင်ခဲ့ကြောင်းကော်မတီအနေနဲ့၅နှစ်တာကာလအတွင်းအကောင်းဆုံးလှုပ်ဆောင်ခဲ့ပေမဲ့လုံနိုင်စွမ်းရဲ့90ရာခိုင်နှုန်းအောက်သာလှုပ်ဆောင်နိုင်ခဲ့တယ်လို့ဦးတင်မောင်ဦးကတင်ပြပြောဆိုခဲ့ပါတယ
်။ကော်မတီကိုပြေးဖို့တိုင်ကြားလာတဲ့တိုင်ကြားစာများနဲ့ပတ်သက်ပြီးအစိုးရဘက်ကပြန်ကြားလာတဲ့တိုင်ကြားစာရာခိုင်နှုန်းကအလင်းငယ်များလာရှိတဲ့တွင်လွတ်တော်စတင်ပေါ်ပေါ်လာစေလွတ်တော်ယုံကြည်အားကိုးပြီးတော့တိုင်ကြားလာတဲ့ပြည်သူများအနေနဲ့လွတ်တော်ကလူများပေါ်မှာလွတ်တော်ကာလ3နှစ်ခန့်ရောက်တဲ့အခါမှာတိုင်ကြားစာများယွန်းနေလာပြီးတော့ယုံကြည်အားကိုးမှုလည်းလျှော့ချလာကြောင်းတွေ့ရှိရပါတယ
်။မကြာခင်ပြီးဆုံးတော့မဲ့လွတ်တော်ကြီးဟာလွတ်တော်တွင်ဖွဲ့စည်းထားတဲ့ကော်မတီတွေကနေ၅နှစ်တာလှုပ်ဆောင်ခဲ့တဲ့လွတ်တော်လှုပ်ဆောင်မှုတွေနဲ့အစိုးရရဲ့လှုပ်ဆောင်မှုတွေကိုနောင်လာမဲ့လွတ်တော်အတွက်အနှစ်ချုပ်အစီရင်ခံစာတွေရေးသားနေကြရတာဖြစ်ပါတယ်။ဒါကြောင့်ဒီလိုရေးသားရမှာအာသာချက်အာဏာချက်တွေကိုပါထည့်သွင်းရေးသားခဲ့တာဖြစ်တယ်လို့ဦးတင်မောင်ဦးကပြောဆိုထားပါတယ်။ဒီပြင်ကော်မတီတွေအတွက်ကော်မတီဝင်တွေခန့်အရာမှာအသက်အရွယ်စိတ်ဝင်စားမှုအရေးအသွေးအတွေ့အကြုံပိုင်းအားနည်းမှုအာသာမှုတွေပေါ်မူတည်ပြီးတာဝန်ပေးအပ်သင့်ပေမဲ့မပေးအပ်နိုင်ခဲ့တာကြောင့်လွတ်တော်ပိုင်းမှာအားနည်းမှုတွေရှိခဲ့ကအစိုးရကိုစောင့်ကြည့်မှုအားနည်းတာတွေလည်းရှိခဲ့တယ်လို့သူကပြောဆိုခဲ့ပါတယ်။လွှတ်တော်ဘက်ကအခုလိုထောက်ပြပြောဆိုခဲ့တာနဲ့ပတ်သက်ပြီးမြမနိုင်ငံရေးလေလာတုံ့တက်သူစာရေးဆရာဒေါက်တာခင်မောင်ညိုကတော့အခုလိုတုံ့တက်ပြောဆိုလိုက်ပါတယ
်။လုတ်ကင်တဲ့ဟာမှာအစိုးရလည်းသူကကြောက်တဲ့ဟာကြီးတွေရှိတယ်။တချို့သူတို့လုတ်တဲ့ဟာကိုအဖြေကရလကောင်းမရဘူးလို့သူတို့မရလာမှစိုးရင်လည်းအဲ့ဒီစိုးရင်တဲ့အတွက်ပြောဆိုပြဋ္ဌာန်းမှုတွေမပြုလုပ်နိုင်ဖြစ်နေတယ်။တကယ်လို့တော့ဒါတွေကလွှတ်တော်ကိုယ်စားလှယ်ကြီးအပေါ်မှာလည်းအများကြီးမူတည်ပါတယ်။လွှတ်တော်ကလည်းထောက်ပြလို့ရတယ်၊မီဒီယာလည်းထောက်ပြလို့ရတယ်။ဟောပြည်သူကလည်းတဖြည်းဖြည်းသိလာပြီဆိုရင်တော့ဒါအဆင်ပြေသွားမှာ။အခုလောလောဆယ်ပြည်သူတွေကလည်းဘာမှမသိသေးဘူးလေ။ဘာကြောင့်လဲဆိုရင်ဒီမိုကရေစီလမ်းကြောင်းပေါ်ရောက်တာဘလို့မှမကြသေးဘူး။တို့ဘာလို့ရမလဲဆိုတာကိုလွှတ်တော်ကိုယ်စားလှယ်ရောအစိုးရရောသူတို့မသိတာတော့သူတို့တကယ်တည်းအပြစ်အများကြီးတော့မဟုတ်ဘူး။လွှတ်တော်ကသူလောက်ကင်သွားနိုင်သွားတဲ့အချိန်တွေမှာသူဒီလိုမျိုးစိုးစားလောက်ကင်ပြီးတော့ဖြစ်ရှင်းနေတာကတော့အမှန်တန်ကောင်းတဲ့အလားအလာလို့ထင်ပါတယ်ဒီအာနာဆွဲပြောင်းရေးမှာလည်းချောမွေ့လိမ့်မယ်လို့ဆရာတို့မျှော်လင့်နေကြပါပဲ
လက်ရှိလွတ်တော်တွင်ဖွဲ့စည်းထားတဲ့ကော်မတီအသီးသီးရဲ့အစီရင်ခံစာတွေအရဒီအစိုးရလက်ထက်မှာတရားဥပဒေစိုးမိုးရေးနဲ့ဥပဒေပိုင်ဆိုင်ရာတွေမှာအာဏာမှုရှိတာတွေကိုလွတ်တော်အမတ်တွေကထောက်ပြပြောဆိုမှုတွေရှိနေပါတယ်။တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီအစီရင်ခံစာအရ2014အောက်တိုဘာကနေ2015အောက်တိုဘာထိတိုင်ကြားစာ3000ကျော်မှာတရားစီရင်ပိုင်းကို တိုင်ကြားလာတဲ့တိုင်ကြားစာတွေကအများဆုံးဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီလိုလွတ်တော်ကော်မတီအသီးသီးကိုတိုင်ကြားစာတွေရောက်ရှိခဲ့ပေမဲ့အစိုးရဘက်ကနေပြန်လည်ဖြေရှင်းမှုအားနည်းတဲ့အပေါ်မှာလည်းလွတ်တော်ကိုယ်စားလှယ်တွေကဝေဖန်နေကြပါတယ်။လက်ရှိပြည်သူ့ရေးအစီမံခန့်ခွဲမှုကော်မတီစီရင်ခန်းစာအရကော်မတီကိုရောက်လာတဲ့ပြည်သူကတိုင်ကြားစာ1000ကျော်မှာပြည်ထရေးဝန်ကြီးဌာနနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနတို့ဘက်ကစောင့်ရည်တရားနီးပါးခန့်သာဖြေရှင်းနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ရှင်။
ရရှိမြန်မာရွတ်တော်ပွဲအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်ဆန်းဆွတ်ချီဟာသမရဦးသိန်းစိန်နောက်ကောက်ခွေဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့စည်းကြစီတွေ့ဆုံခွင့်ရခဲ့ပြီဖြစ်ပါတယ်။နောက်တက်လာမယ့်အစိုးရတရက်ကိုချေချုံမှုဝင်နဲ့အာနာလွှဲပြောင်းနိုင်ရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးတော့ဒီသတင်းထုတ်ပြန်ချက်တွေမှာဖော်ပြပါရတယ်။ဒါဟာဆိုလို့ရှိရင်ဒီအနိုင်ရပါတီတရက်ကိုချေချုံမှုဝင်နဲ့အာနာလွှဲပြောင်းတာဟာမြန်မာတိုင်းမှာပထမဆုံးအကျင့်ဖြစ်ပါလိမ့်မယ်။သရရှင်ဤအနေနဲ့ကရောဘလူးယူဆပါလေအာနာလွှဲပြောင်းရေးဟာချွတ်ချွတ်မှုဖြစ်လိမ့်မယ်လို့ထင်ပါသလားဒါပြင်ဒီဒွန်ဆန်းစစ်ကြီးနဲ့သမရဦးသိန်းစိန်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဒီတွေ့ဆုံခဲ့ကြတဲ့ရလတ်တွေဟာရလတ်ကောင်းတွေတကယ်ထွက်လာလိမ့်မယ်လို့မျှော်လင့်ပါသလားအခုလာမယ့်စနေညပိုင်းဒိုင်းအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းများလို့တဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလို့ရာကိုမင်းများလိုတဲ့အကြောင်းရက်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းကိုကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါတယ်ခင
်ဗျ။စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာသတင်းရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြစေရှင်။အခုဆက်လက်ပြီးတော့အမျိုးသားပညာရေးဥပဒေကိုကန့်ကွက်သဘိမ့်မောက်ခဲ့တဲ့ဘကသများအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကူကူကိုတာယာဝရီထောင်စီပြောင်းရွှေ့ဖို့ရှိတယ်လို့ဆိုပါတယ်။ဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့မအေးအေးမာကတင်ပြပို့ထားပါတယ်ရှင်။
အမျိုးသားပညာရေးဥပဒေကိုကန့်ကွက်သဘိမ့်မောက်ခဲ့တဲ့ចောင်းသားတွေကိုအာဏာပိုင်တွေကအင်အားသုံးရိုက်နှက်ဖမ်းဆီးခဲ့ပြီးတဲ့နောက်တာယာဝတီအကျဉ်းထောင်ထဲမှာဖမ်းဆီးထားခဲ့တာပါ။တချို့ကတော့ဝရမ်းထုတ်ပြီးဆက်လက်ဖမ်းဆီးခဲ့ရမှာတော့ပြီးခဲ့တဲ့လကဗကတများအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကိုနဲ့ခေါင်းဆောင်တချို့ကိုထပ်မံဖမ်းဆီးခဲ့ပါတယ်။သူတို့ကိုပုံမှန်905ခွေပါဝင်ပုံမှန်78စတဲ့ပုံမှန်5ခုလောက်နဲ့တရားဆက်ဆိုထားပြီးကမာရွတ်မြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးနေရကနေဘကတာဥက္ကဋ္ဌကိုကျော်ကိုကိုကိုတော့တရားဝတီအကျဉ်းထောင်ကိုလာမဲ့ဒီဇင်ဘာလ9ရက်နေ့မှာပြောင်းရွှေ့ရမယ်လို့သိရကြောင်းဘကတာများအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကိုအောင်နေပိုင်ကဆိုပါတယ်
တရားဝတီကိုတော့ပြောင်းရလိမ့်မယ်ရာဟုကတော့လေကိုကျော်ကိုကိုပြောင်းတယ်ဒါတော့တရားဝတီမှာသူကအစောတည်းကနာမည်ရှိတော့လေနာမည်ဆရာတရားဝတီကဆွဲထားတဲ့ပုံမှန်လည်းရှိတော့တရားဝတီကိုပြောလိုက်တာပေါ့အဲ့နာနာဆီအောင်နဲ့တော်အမှုတော်တွေဖြစ်သွားပြီးတော့တရားဝတီနဲ့အမှုထက်တွဲတဲ့သဘောမျိုးပေါ့အဲ့သူစကြောရေးရတော့အခုဒီတာဝတီကိုတွားရင်တော့ဒီမှာပြတ်သွားပြီတဲ့သဘောရှိတယ်ဒီတာဝတီကိုပို့လိုက်ပြီးတော့မှသူ့ကိုဒီရုံးထုတ်ကတော့ပုံမှန်ထုတ်နေမှာပေါ့ရန်ကုန်ရုံးထုတ်ထုတ်မယ်အဲ့ပြီးတော့တာဝတီပါလေရုံးထုတ်မယ်ပေါ့တာဝတီကိုလွှတ်လိုက်ပြီးတော့မှတာဝတီထောင်မှာထားမှာပေါ့ထားပြီးတော့မှဒီရန်ကုန်အမှုတွဲအတွက်လည်းကိုနနာစစ်အောင်လို့လာပြီးတော့အတူတာရုံးထုတ
်လာတော်ကြတဲ့အထိတိတ်ဆောင်နေတဲ့ဘဂတာဥက္ကဋ္ဌကိုကျော်ကိုကိုကိုအာနာပိုင်နေကမကြသေးခင်တုန်းကဖမ်းဆီးခဲ့ပြီးသူ့ကိုအင်းစိန်ထောင်ထဲမှာထားပြီးတရားရုံးထုတ်စစ်ဆေးနေတာပါအဲ့ဒီတရားရုံးတင်စစ်ဆေးနေတဲ့ကာလမှာပဲအင်းစိန်ထောင်တွင်းမှာစစ်ကြောမင်းမြတ်မှုတွေကိုဆက်လုပ်နေစေဖြစ်တယ်ဆိုပြီးကိုအောင်နေပိုင်ကဆိုပါတယ
်စစ်ကြောကြီးကတော့အခုထိသူတို့စီးတဲ့မှာစီးတဲ့ထောင်မှာထားပြီးတော့တခြားဒီနိုင်ငံရေးအရာစုအနေနဲ့မတွေ့ရဘူးဒီထောင်ထဲမှာပေါ့နော်စီးတဲ့ထားတာပြီးတော့ဒီနေ့ဒီစစ်နေတော့မယ်ပေါ့နော်ကျွန်တော်မြင်တာဟိုစစ်ဆေးတယ်ဆိုတာဆက်ပေါ့နော်အများအားဒီလိုအပ်တဲ့အချက်လက်တွေကိုမင်းမြတ်လာတွေဒါတွေကဟိုဒီထောင်ထဲရောက်တဲ့ဒီဆက်လက်လုပ်နေသေးပဲဗျကိုကျွန်တော်တို့တာဝီထောင်မှာလည်းတာဝီထောင်မှာဒီအဖမ်းခံရတော့လည်းတာဝီထောင်ကျောင်းသားတွေကိုဒီပေါ့နော်နာမည်သိစာမှာနာမည်ရလောက်ပဲရှိတယ်အရင်တစ်ရက်လောက်ပဲစစ်သေးတာပြီးတော့နောက်ပိုင်းအေးသေးသေးပေါ့နော်အခုကတော့ဒီကျောင်းသားကောင်းဆောင်လည်းဖြစ်နေတယ်နောက်ကျတော့ဘာသာသားရဲ့ကိုလုံအောင်ကော်မတီဥက္ကဋ္ဌလည်းဖြစ်နေတဲ့အခါမှာသူ့ကိုဒီအဲ့လိုပြီးတဲ့မှာထားပြီးတော့စစ်သေးနေတဲ့ပုံစံတော့ကျောင်းမြင်ရတယ်ပေါ့နော်ဟုတ်ကဲ့ဟိုပေါ့ဒီဇင်ဘာ9ရက်နေ့ပေါ့နော်9ရက်နေ့မှာသူ့ကိုဒီတော့ပေါ့တာဝီထောင်ပို့မယ်ဆိုတော့အဲ့ဒီကြီးသူ့ကိုစစ်သေးနေတာဆက်လုပ်အောင်မယ်သဘောရှိပါတယ်
အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးအတွက်ကန့်ကွက်သဘိမ့်မောက်ခဲ့တာကြောင့်ထိမ့်သိမ်းခံထားရတဲ့ကျောင်းသားတွေကိုတရားဝရီတရားရုံးမှရုံးထုတ်စစ်ဆေးနေရမှာကျောင်းသားကောင်းဆောင်တွေကိုအနည်းဆုံး10မှုကနေအများဆုံး65မှုအထိတိုးပြီးတော့တရားစွဲဆိုထားသလိုရုံးကြီးတွေမှာလည်းအမှုတွေထပ်တိုးပြီးဆက်လက်တရားစွဲဆိုမှုတွေလည်းရှိနေပါတယ်ရှင်
။မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း3နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းတိုးချက်ထုတ်လွှင့်တဲ့အစီအစဉ်မှာကြားရမှာကတော့
ဒီနေ့မှာပြည်내အစိုးရရဲ့ဖွဲ့တဲ့အချိန်ကြာရင်အဲသူ့အနေနဲ့ဒီပြည်내ဘယ်လိုပြောမလဲဝန်ကြီးတွေခန့်တဲ့နေရာမှာပဲဖြစ်ဖြစ်ဒီပြည်내ဝန်ကြီးချုပ်တွေခန့်တဲ့နေရာမှာပဲဖြစ်အဲ့နေရာမှာလည်းသူ
တာရင်မျိုးသမီးကောင်းဆောင်တူပြောသွားတာပါအပြည့်စုံကိုနားဆင်ရနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုဆက်လက်ပြီးတော့ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတိုင်းပြည်ကိုဦးဆောင်တဲ့အခါအရင်ကအကန့်အသတ်တွေဖြစ်နေတဲ့စီးပွားရေးနဲ့လေယာစိုက်ပျိုးရေးကဏ္ဍတွေမှာပြောင်းလဲအောင်မွာရအသည့်တွေချမှတ်တဲ့အကြောင်းမျှော်လင့်ချက်နဲ့ဝေဖန်ပြောဆိုမှုတွေရှိနေပါတယ်။အစိုးရဘက်ကပြုပြင်ပြောင်းလဲရေးကိုမျှော်မှန်းတဲ့တချိန်တည်းမှာပဲပြည်သူတွေဘက်ကလည်းပြောင်းလဲဖို့လိုလားတဲ့အကြောင်းပြောဆိုချက်တွေကိုမြေမခသတင်းအေဂျင်စီကမမေတရင်ဟင်ကစူးစီးတင်ပြထားပါတယ်ရှင်။
NLD စိုးရလက်ထက်မှာနိုင်ငံရေးစီးပွားရေးလူမှုရေးကဏ္ဍတွေကိုပြုပြင်ပြောင်းလဲပေးဖို့အတွက်ပြည်သူတွေကမျှော်လင့်နေကြပါတယ်။ဘယ်လိုကဏ္ဍတွေမှာဘာကြောင့်ပြုပြင်ပြောင်းလဲစေချင်တယ်ဆိုတာကိုနားထောင်ကြည့်ကြရအောင်ပါရှင်။သတင်းဆောင်ဆရာလေးဖြစ်တဲ့ MGI ကသင်တန်းဆရာလေးဖြစ်တဲ့ဦးစောထိုက်ကတော့ပြီးခဲ့တဲ့လွှတ်တော်သက်တမ်းတုန်းက NLD ပါတီနေနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုအတွက်အဆိုတင်သွင်းခဲ့တာတွေကိုတွေ့မြင်ရတဲ့အတွက်နိုင်ငံရေးပိုင်းမှာလည်းအရေးတစ်ခုဖြစ်ပေါ်လာကြောင်းနဲ့ရှစ်ဆက်ပြီးတော့လည်းပြည်သူလူထုအတွက်ရလက်ကောင်းထပ်ပေါ်လာနိုင်တဲ့စီးပွားရေးပြုပြင်ပြောင်းလဲမှုကိုအလေးထားလှုပ်ဆောင်သင့်တယ်လို့သူမြင်လို့ခုလိုပြောပါတယ်
။အကုန်လုံးပဲပေါ့။စီးပွားရေးပြုပြင်ပြောင်းလဲမှုလည်းတိတိတသာစပြီးတော့လေတိုးတက်အောင်လုပ်သင့်တယ်လို့ထင်တယ်။အဲ့လိုလဲဆိုတော့ပြီးခဲ့တဲ့9နှစ်တာအတွင်းမှာလွှတ်တော်မှတင်တဲ့အဆိုတွေဆိုရင်အများအပြားတော့နိုင်ငံရေးအရေးအတွက်ကိုဥတီပီတင်ခဲ့တဲ့အဆိုတွေကများတယ်ပေါ့လေ။ဒီအတိုက်ခံပါတီပေါ့အခုတော့အဆိုရဖွဲ့ခွင့်ရမယ်ပါတီတခုဆိုလဲသူတင်ခဲ့တဲ့အဆိုအများစုပေါ့ကြည့်မယ်ဆိုလို့ရှိရင်နိုင်ငံရေးအရေးအတွက်ကိုဥတီပီတင်ခဲ့တာပေါ့ဒါမှန်ပါတယ်ထောက်ခံရပါတယ်ဒါပေမဲ့အဲ့လိုတင်တဲ့တပြိုင်နက်မှာပဲလေဒီဘက်ကစီးပွားရေးအရေးဘက်ကိုလည်းတပြိုင်နက်တည်းမှာတုံးဖို့လိုတယ်ပေါ့ဒါမှလည်းပြည်သူတွေကဒီအကျိုးခံစားခွင့်သူတို့ရဲ့ဘဝတိုးတက်လာမယ်လို့တော့ကျွန်တော်နားလဲပါ
စီးပွားရေးပြုပြင်ပြောင်းလဲမှုလို့ဆိုရမှာလေ NLD ပါတီနေတဲ့လက်ရှိစီးပွားရေးကဏ္ဍတွေမှာအကန့်အသတ်တွေဖြစ်နေတဲ့မူဝါဒတွေကိုပြုပြင်ပြောင်းလဲဖို့နဲ့လိုအပ်နေတဲ့လေယာကဏ္ဍတွေမှာလည်းကောင်းမွန်တဲ့မူဝါဒကိုချမှတ်ပြီးတော့အဲ့ဒီမူဝါဒအတိုင်းအကောင့်ထဲပေါ်ဆောင်ရွက်တဲ့လို့သူ့မျိုးကိုခုလိုပြောပါတယ
်ဒီလေယာကဏ္ဍမှာဥပမာပြောရမယ်ဆိုရင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုပေါ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုအတင်းတော့ဖိတ်ခေါ်နေတယ်ဒါပေမဲ့ဒီပေါ့ဒီမြန်မာနိုင်ငံလူဦးရေတော်တော်များများနဲ့တက်ဆိုင်နေတဲ့စိုက်ပျိုးရေးကဏ္ဍပေါ့နော်စိုက်ပျိုးရေးကဏ္ဍမှာဆိုရင်ရင်းနှီးမြှုပ်နှံမှုကတော်တော်မှနိုင်ပါနေတယ်ပေါ့လေကျွန်တော်ကိန်းကနန်းတော့အလွတ်တော့မမှတ်မိတော့ဒါပေမဲ့တော်တော်မှယာကန်တော့ကနိုင်ပါနေတယ်အဲ့ကကြတော့အဲ့ဒါကိုတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဖိတ်ခေါ်နေဒါပေမဲ့တစ်ဖက်မှာကြတော့နိုင်ငံခြားကုမ္ပဏီတွေကိုကြတော့ကုန်သွယ်ခွင့်မပေးဘူးပေါ့နော်ဗမ်းမမျှတဲ့ဟာမျိုးတွေတလောကမှာရပ်ပိုင်းလောက်ပဲရှိသေးတယ်ဒီဥစားဖက်ဆက်ကုမ္ပဏီဆိုရင်တော့ကုန်သွယ်ခွင့်ရတယ်ပေါ့အဲ့ဒါမျိုးဗမ်းမညီတယ်ပေါ့တစ်ဖက်ကနေပြီးတော့တော့ဖိတ်ခေါ်တယ်တစ်ဖက်ကကြတော့တကယ်တမ်းပြည်တွင်းမှာတော့ဒီရင်းနှီးမြှုပ်နှံတဲ့လူတွေအတွက်အချုပ်အကန့်ဖြစ်နေသေးတဲ့ကိစ္စမျိုးတွေရှိတယ်ပေါ့
လူမှုရေးလုပ်ငန်းတွေကိုဒီဇိုင်းမမှန်ဆောင်ရွက်လာခဲ့တဲ့ရုပ်ရှင်သရုပ်ဆောင်လေးလုပ်ခဲ့ပူးတဲ့ဒေါ်ဆွေစင်ထိုက်ကတော့လက်ရှိတိုင်းပြည်ရဲ့အပြောင်းလဲကိုတော့ကြိုဆိုကြောင်းနဲ့ပြုပြင်ပြောင်းလဲမှုကိုစတင်တော့မယ်ဆိုရင်တော့မူဝါဒပိုင်းကိုစတင်တဲ့လို့သူ့မြင်လို့ခုလိုပြောပါရဲ့ သူရဲ့အစင်းစင်းအရာဆိုရင်မူဝါဒကနောက်ပြီးသူ့ပေါ်မှာမူတည်ပြီးတော့ဥပဒေလိုက်လာတယ်လောနောက်ကနေ rules and regulation ဆိုတဲ့အဲဤဥပဒေတွေလိုက်လာတယ်သူနောက်ကနေ instruction ဆိုတဲ့ operation level မှာပေါ့လှုပ်လှုပ်ကင်လို့ရမယ့်ဟာတွေလိုက်လာတယ်ဒါကထုံးစံပဲဖြစ်တယ်အဲ့ဒီနေရာမှာနိုင်ငံရေး policy တခုတည်းတင်တော့မဖြစ်ဘူးပေါ့နော်သူကစီးပွားရေးလူမှုရေး platform အကုန်လုံးမှာရှိတဲ့မူဝါဒတွေကိုအရင်ပြုပြင်ပြောင်းလဲရမှာဖြစ်ပါတယ်မူဝါဒပိုင်းသူ့ပြောင်းလဲမှုကိုဆောင်ရွက်ရမယ်လွှတ်တော်ကိုယ်စားလှယ်အနေနဲ့လည်းရှိပြီးသားမူဝါဒတွေကိုအရင်လေ့လာပြီးမှဘာကိုဘယ်လိုလုပ်ဆောင်သင့်တယ်ဆိုတာကိုစဉ်းစားဆောင်ရွက်သင့်တယ်လို့ဒေါ်စေစင်ထိုက်ကအကြံပြုပြောဆိုထားပါသေးတယ်။ဒေါ်စေစင်ထိုက်ကပြည်သူလူထုအနေနဲ့တိုင်းပြည်အပြောင်းလဲမှာဘယ်လိုကဏ္ဍကနေပါဝင်သင့်တယ်လဲဆိုတာကိုလည်းသူမရဲ့အမြင်ကိုခုလိုပြောပါတယ်။
ကိုယ်တွေရဲ့အုတ်နောက်တွေကအထုစစ်ခံထားရတယ်လေအပေါ်ကနေတော့လမ်းညွန်တာပါလာတော့မှကိုကအနောက်အောက်ကနေအမိတ်နာခံတင်ပြအပ်ပါသည်ဆိုပြီးတော့သွားကြတာ哦ဒီ practice ကြီးကမရတော့ဘူးလေအဲ့တော့လေယာလို့တွေးလိုက်လို့ရှိရင်အပေါ်အောက်ကြည့်ကြတယ်အဲ့လိုမကြည့်ပဲနဲ့လေဘေးချင်းရှင်ပြီးတော့ကြည့်ရရင်ကောင်းမယ်လို့ထင်တယ် by the people for the people ဆိုတဲ့ concept ဒီတစ်ခုပါလာအောင်ပေါ့နော်အဲဒီလိုမျိုးကြည့်နိုင်မှုတွေလူတိုင်းဟာတာဝန်သိနိုင်ငံသားဖြစ်ဖို့လိုပဲ responsive citizen လို့ခေါ်တာပေါ့အဲ့လိုမျိုးဖြစ်ဖို့အတွက်ဆိုလို့ရှိရင်သူကအကြောက်တရားနဲ့နေခဲ့ပြီးတဲ့ကိုတို့အလုံးအချက်တရားနဲ့နေတတ်အောင်ကြိုးစားရမှာဖြစ်တယ်
ပြည်သူလူထုအနေနဲ့အစိုးရရဲ့ဥစားမှုနောက်မှာလိုက်ပါပြောင်းလဲဖို့ထက်အစိုးရနဲ့တန်းတန်းထားပြီးတော့ပြုပြင်ပြောင်းလဲဖို့လိုအပ်နေပြီလို့လည်းနိုင်ငံရေးသုတေသီတွေကသုံးသပ်ပြောဆိုကြပါတယ်ရှင်။ကျမမေတ္တာဟိမမြမခန့်သတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
မမေတချံဟိမရှင်အခုဆက်လက်ပြီးတော့ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့နောက်ဖွဲ့မဲ့အစိုးရအဖွဲ့ထဲမှာ NLD ပါတီဝင်မဟုတ်တဲ့တိုင်းရင်းသားတွေလည်းပါဝင်တယ်လို့တခြားနိုင်ငံကိုအကျိုးပြုမဲ့သူတွေကိုလည်းပါမယ်လို့ဒေါ်ဆန်းစုကြည်ကအတည်ပြုပြောကြားပြီးတဲ့နောက်တိုင်းရင်းသားဒန်းတူညီမျှရရှိဖို့တိုင်းရင်းသားတွေကမျှော်လင့်နေကြတာပါအစိုးရတည်သက်တမ်းမှာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့နဲ့တိုင်းရင်းသားလူမျိုးတွေတိထက်ပိုနေရရဖို့လိုလားနေကြတာပါအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကစုစည်းတင်ပြထားပါတယ်ရှင
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဖွဲ့စည်းမဲ့အစိုးရအဖွဲ့ထဲမှာ NLD ပါတီဝင်မဟုတ်တဲ့တိုင်းသားတွေလည်းပါဝင်တယ်လို့နိုင်ငံကိုအကျိုးပြုနိုင်မဲ့တခြားသူတွေလည်းပါဝင်မယ်လို့ဒေါ်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ဒါကြောင့်လေတိုင်းရင်းသားတွေကအစိုးရအသက်တက်မှာတိုင်းရင်းသားကောင်းဆောင်နေတဲ့လက်တွဲလှုပ်ဆောင်မှုမျှော်လင့်တယ်လို့အဲ့ဒီဒေတာတွေမှာလည်းတိုင်းရင်းသားတွေကိုနေရာပေးဖို့မျှော်လင့်နေကြတယ်လို့ချင်းတိုင်းသူတို့ကဆိုပါတယ
်ဒေါအောင်ဆန်းစုကြည်နေနေတဲ့ဒီဟိုတိုင်းရင်းသားကောင်းဆောင်နေတိုင်းရင်းသားပါတီတွေကိုဟိုများများပေါ့နော်သူတို့နဲ့အတူလက်တွဲလှုပ်ဖို့လိုတယ်လို့တော့အမှားအနေနဲ့ဟိုအကြံပေးရှင်နေပေါ့နော်ဒီနေမှာပြည်နယ်အစိုးရရဲ့ဖွဲ့တဲ့အချိန်ကြာရင်အဲသူ့အနေနဲ့ဒီပြည်နယ်ဘယ်လိုပြောမလဲဝန်ကြီးတွေခန့်တဲ့နေရာမှာပဲဖြစ်ဖြစ်ဒီပြည်နယ်ဝန်ကြီးချုပ်တွေခန့်တဲ့နေရာမှာပဲဖြစ်အဲ့နေရာမှာလည်းသူတိုင်းရင်းသားတွေကိုဟိုနေရာများများပေးခြင်းအဖြစ်ပေါ့နော်ဘာလို့ဆိုတော့တချို့အမတို့ဒီတချို့ပြည်နယ်မှာကြည့်မယ်ဆိုရင် NLD ဖက်ကအနိုင်ရရှိတဲ့သူတွေကတိုင်းရင်းသားလူမျိုးမဟုတ်တဲ့လူတွေရှိတယ်ဟိုမြန်မာတွေဖြစ်နေတဲ့သူတွေရှိရယ်ပေါ့နော်ဆိုတော့အဲ့နေရာအဲ့အတွက်တော့တချို့တွေကတိတ်ဆိတ်မကောင်းဖြစ်နေတယ်ဆိုတော့အဲ့လိုမျိုးဒီတိုင်းဒီပြည်နယ်အစိုးရရဲ့ဖွဲ့အချိန်ကြာနေရာများပေးပေါ့နော်ဒီတိုင်းရင်းသားတွေကိုတခြားပါတီရဲ့လူတွေဖြစ်နေရများပေးခြင်းအဖြစ်တော့လကောင်းနောက်ပြီးတော့အခုဒီအစိုးရကြီးကိုဥဆောင်တဲ့အချိန်ကြာရင်လည်းတခြားကဏ္ဍတွေမှာပေါ့နော်ဒီတိုင်းရင်းသားကောင်းဆောင်တွေအခုဒီငြိမ်းချမ်းရေး process ဒီအခုလက်ရှိငြိမ်းချမ်းရေးကဏ္ဍတွေမှာပဲဖြစ်အဲ့လိုမျိုးနေရာတွေမှာနေရာပေးမယ်ဆိုရင်တော့အများကြီးဟိုအဆင်ပြေမယ်ထင်တယ်
ပြီးခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီအနေနဲ့ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ကလွဲလို့ကြံတိုင်းရင်းသားဒေသတွေမှာအပြတ်အသတ်အနိုင်ရရှိခဲ့တာပါအစိုးရအသက်တက်မှာဒေသခံတိုင်းရင်းသားတွေရဲ့လုပ်ပိုင်ခွင့်တွေရပိုင်ခွင့်တွေကိုဖန်တီးပေးဖို့လိုတယ်လို့ရခိုင်တိုင်းရင်းသားကိုတင်ထူအောင်ကဆိုပါတယ
်တကယ်စစ်မှန်တဲ့ဒီမိုကရေစီအစိုးရဖြစ်အောင်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတွားနိုင်အောင်အတွက်တိုင်းရင်းသားတွေရဲ့ဌာနေတိုင်းရင်းသားတွေရပိုင်ခွင့်နဲ့အခွင့်အရေးတွေနောက်ပြီးတော့ကျွန်တော်တို့ရခိုင်ပြည်နယ်ရဲ့တယံဇာရခွဲမှုကိုရခိုင်နယ်ကိုယ်တိုင်စီမံခန့်ခွဲခွဲနေနောက်ပြီးတော့ပွင့်ပွင့်လင်းလင်းအကုန်လုံးခြုံငုံမှုပြောရရင်တော့ကျွန်တော်တို့တိုင်းရင်းသားအားလုံးရဲ့ကံကြမ္မာကိုကျွန်တော်တို့ကိုယ်တိုင်ဖန်တီးကွင်းကိုလိုချင်ပါတယ်အဲ့ဒီလိုဖန်တီးကွင်းမျိုးရမှသာလဲကျွန်တော်တို့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုကျွန်တော်တို့ချောင်းလန့်နိုင်နေမယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ
်ရွေးကောက်ပွဲရလဒ်တွေအရဆိုရင်ပြည်အောင်စုလွှတ်တော်မှာ NLD ပါတီက390နေရာပြည်အောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီက42နေရာရခိုင်မျိုးသားပါတီက22နေရာနဲ့ရှမ်းတိုင်းဒေသဒီမိုကရေစီအဖွဲ့ချုပ်က15နေရာအနိုင်ရရှိထားတာပါ ဒီနောက်နေ့ရဆိုရင်ပြည်ထောင်စုလွှတ်တော်မှာ NLD ပါတီကရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့ 89.4% ခန့်တို့ရရှိထားတာကြောင့်အစိုးရတတိယဖွဲ့စည်းနိုင်တာပါ NLD ပါတီအနေနဲ့တိုင်းရင်းသားအားလုံးပါဝင်တဲ့စစ်မှန်တဲ့ဖက်ဒရယ်တည်ဆောက်နိုင်မှုမျှော်လင့်တယ်လို့မတ်သိန်းနေဦးကဖွင့်ဟပါတယ်
ပင်လုံးပေါ်မှာအခြေခံထားတယ်ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်မယ်ဆိုရင်ဟိုအခုမအစိုးရပေါ့နော်အခုလက်ရှိအစိုးရလုပ်တဲ့တိုင်းရင်းသားတွေငါမှုယူငါတို့တစ်ချက်ယူဆိုတာမျိုးမဟုတ်ဘဲနဲ့ဒန်းတူညီမျှနဲ့ပါဝင်နိုင်တဲ့တိုင်းရင်းသားအားလုံးဒီဒန်းတူညီမျှပါဝင်နိုင်တော့တိုင်းရင်းသားအားလုံးပါဝင်တော့ဖက်ဒရယ်ကိုလုံနိုင်ဖို့တော့ကျွန်တော်တို့မျှော်လင့်နေရှင်အဲ့ဒါမှမဟုတ်ရင်တော့ဒီအခုလက်ရှိဖြစ်နေတဲ့ပြည်ရင်းငြိမ်းချမ်းရေးရရှိဖို့စစ်မှတ်ဖြစ်ပွားရေးတွေရဆိုင်ဖို့တော့အများကြီးကိုအခက်အခဲတွေရှိနေပါအောင်မရှိ
ရွေးကောက်ပွဲနိုင်ရပါတီအနေနဲ့တိုင်းသားရေးရမူဝါဒတွေကိုတိတိကျကျချပြခြင်းမရှိသေးတဲ့အတွက်တိုင်းရင်းသားတချို့တွေကလည်းစိုးရင်ပူပန်နေကြတယ်လို့မတ်သိန်းနီဦးကဆက်ပြောပါတယ
်။ NLD ကစိုးရဖွဲ့ထဲမှာတိုင်းရင်းသားတွေပါဝင်ခွင့်ရအောင်ဘယ်လိုနေရာပေးမလဲဆိုရဲဒန်းတူညီမျှပါဝင်ခွင့်ကိုသူတို့ဖန်တီးပေးမယ်ဆိုရင်တော့ဒီတိုင်းရင်းသားအရေးဖြစ်ရှင်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးဟာတော်တော်အထိတ်တယ်ရှိပါလိမ့်မယ်ဆိုတော့တကယ်တကယ်တိုင်းရင်းသားရဲ့အရင်ထဲမှာကိုတိုင်းရင်းသားကအုပ်ချုပ်တာကိုပဲလေလိုချင်တာဒါပြည်သူတိုင်းရဲ့စံတာပဲဆိုတော့အဲ့လိုတကယ်ပြည်သူစံတာကိုအလေးထားတော့ပြည်သူတွေရဲ့အရေးပြည်သူတွေသိမြင်သားလည်းမဟုတ်မျက်နှာမှုတော့စီမံမှုမျိုးနဲ့ဟိုအစိုးရဖွဲ့မယ်ဆိုရင်တော့ကိုအစီအပြေပါလိမ့်မယ်ရှင်
အစိုးရတက်တက်မှာတိုင်းသားတွေအရေးပုံမှုဆောင်ရွက်နိုင်မှုဒေသခံတိုင်းသားတွေကမျှော်လင့်နေကြတယ်လို့ငင်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစေနိုင်တဲ့အစိုးရတက်တက်ရဲ့ပေါ်ပေါက်လာဖို့လည်းလိုလားနေကြပါရခင်ဗျာ
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံရေးလုံခြုံရေးမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေ။ဈေးကလည်းလုံငင်းအင်ကြီးလောက်သွ
ား The possibility of a great transformation is in sight for our country. An important step.That will take us nearer to a truly revolutionary.
Yeah, that's all. Then, then, we'll get to work. We'll get to work. We'll get to work.
We'll get to work. voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
တော်ရရှင်များရှင်အခုဆက်လက်ပြီးနားဆင်ရမှာကတော့ရွေးကောက်ပွဲပြီးတက်လာတဲ့အစိုးရတဲ့အနေနဲ့ဆင်းရဲနှွမ်းပါမှုပပျောက်ရေးကိစ္စကိုအထူးကဦးစားပေးအာရုံစိုက်လှုပ်ဆောင်ရမှာဖြစ်တယ်လို့ဗန္ဒာရဲနဲ့စီးပွားရေးဆိုင်ရာမူဝါဒပြုပြင်ပြောင်းလဲဖို့လိုတဲ့အကြောင်းစီးပွားရေးပညာရှင်တူဦးလည်းဖြစ်စီးပွားရေးဆိုင်ရာဆောင်းပါးတွေရေးသားနေတဲ့ဦးလမောင်ခေါ်စာရေးဆရာအောင်ချိန်ဘွားက VOA ကိုပြောပါတယ်ဦးလမောင်ကို VOA မြန်မာပိုင်းစီစဉ်ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ကင်ဆိုဝင်းကတွေးဆုံမေးမြန်းထားပါရဲ့ရှင
်မင်္ဂလာပါရှင
်မင်္ဂလာပါ
ဟုတ်ကဲ့ပါကျမတို့ VOA ဒီ TV ရိုက်ကူးရေးတီးမ်ကိုလာပြီးတော့ဒီမှာတွေးဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဒါလည်းကျေးဇူးအများကြီးတင်ပါတယ်ဝန်လုံးဝန်လာပါတယ
်ဟုတ်ကဲ့ပါကျမတို့ဒီမြန်မာနိုင်ငံမှာတမိုင်းတွင်မဲ့ရွေးကောက်ပွဲကြီးထွေထွေရွေးကောက်ပွဲကြီးလည်းကျင်းပပြီးစီးသွားပါပြီအဲ့တော့အနိုင်ရထားတဲ့အများစုအနိုင်ရထားတဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ပေါ့ရှေ့ဆက်ရမယ်ခီးရတော့ဒီစိန်ခေါ်ချက်တွေအများကြီးရှိလိမ့်မယ်လို့ကျွန်မယူဆပါတယ်အဲ့ဒီစိန်ခေါ်ချက်တွေထဲမှာနိုင်ငံရဲ့နိုင်ငံရေးနဲ့ပေါ့လေဒီစီးပွားရေးဒီအကုန်ပေါ့အစစအရာကုံသွယ်ရေးပေါ့နိုင်ငံတကာဆက်ဆံရေးနိုင်ငံတကာနဲ့ကုံသွယ်ရေးဆက်ဆံရေးစီးပွားရေးဆက်ဆံရေးအကုန်လုံးကတော့စိန်ခေါ်ချက်တွေအများကြီးပဲပေါ့အဲ့တော့ဒီတက်လာမယ့်အစိုးရတဲ့အနေနဲ့ဒီနိုင်ငံရဲ့စီးပွားရေးအခြေခံအဆောက်အအုံကြီးတစ်ခုလုံးကိုပြုပြင်ပြောင်းလဲဖို့အတွက်ဘာဆလုပ်ရင်ကောင်းမလဲရှင
်ပထမဆုံးဆင်းရဲနှွမ်းပါနေတဲ့ပြည်သူတွေเนาะအဲ့ဆင်းရဲတွင်းကနေတက်လာနိုင်အောင်ဒါမှမဟုတ်ဆင်းရဲမှုလျော့ပါနိုင်အောင်ပထမဆုံးအဲ့ဒါကိုကြည့်ပြီးလုပ်အောင်လဲဒီ2015ခုနှစ်မှာကပြည်သူတွေပိုးပြီးဆင်းရဲသွားအောင်နော်ကုန်စည်နှုန်းတွေအရန်တက်လာတယ်ငွေကြေးဖောင်းပွားမှုတွေအရန်မြင့်တက်လာတယ်နော်နိုင်ငံခြားသုံးဝေတွေဥပမာဟိုဒေါ်လာတွေတန်ဖိုးသိသိသာသာကြီးမြင့်တက်လာတယ်အဲ့ဒါတွေကိုသူတို့အရင်ဆုံးဖြည့်ရှင်းပေးရမှာနော်အဲ့တော့အဲ့ဒါတကယ်စိန်ခေါ်မှုကြီးပဲနော်စိန်ခေါ်မှုဆိုတာတကယ်ကြတော့ဖြည့်ရှင်းရုံနဲ့မလုံလောက်ဘူး ตัวใส่ห่อมีสุรกูว่าเช่นเปลี่ยนยาหรอกมาตัวนายออนได้ยาหรอกมาไอ้เราเพลือเล่ามาเลยสุรุษีเนี่ยปฐมาสงตุสาปีดอกปลายรอยดีอยู่เส้นสายออกมาเผาเย็นตรงเล่มเลยเนาะไอ้เราเย็นตรงเล่ามาเย็นสุยามาลูกเขยเลยฮะเพราะจงดูรอเมียมาในงานกูเพศีวัยสนิทเจียนตรงบีเล่าในบาบีสุราเย็นตรงจีนยาเยี่ยมตีเลยตีอย่างเนาะตัวสีวายสีวายสนิทสุราก็สีวายสนิทเนี่ยมัวตายเยี่ยเอากะตัวนิพพานไปเพี้ยดแต่ตะเกียก็มัวตาอุเอียนสงเจตัวไอ้มัวตาสีวายสนิทมัวตาชั่งปั๊บปีโดมาตาไอ้ที่มัวตาเยี่ยอุติเจตเนี่ยเต้ยตาปีดูติเอาเนาะตัวหวานลงมาเลย transparency บอกตัวจีนยาปีอย่างปีโดมาตาไอ้ซีวายสเนี่ยเอามาเยติกีเนี่ยดีนี่พยายามตัดนี่ล่ะจริงค่ะ fiscal policy บันดาลนี้เนี่ยบัจเจ็ตมูวาดาบาหมูวาดามาไม่ใช่เว้ยเนี่ยบัจเจ็ตควบคุมอยู่ลบไปนี่เลยเนาะหลุดออกอีเต็มอุบัติเหตุเปลี่ยนทางอดีตอยู่ไหลเนาะที่ยาต้องมั่นใจมวยซีเฮนสุราอุบัติเหตุเปลี่ยนทางเลยสุบิเมมูชิอ่ะเอออะไรจ้ะคือตัวตะเกียงรู้ priority ไล่สุดเลยเช่นปฐมาสูซีวายมูวาดาอยู่จีนยาวาดุติยะเนาะ fiscal policy ที่ผ่านทายเนี่ยบัจเจ็ตมูวาดะจีนยาไปบ่าเนาะบามูวาดะเนี่ยลงอุบมาเนาะอตงสิไอ้มูวาดะออกมาอตงสิกูပြောเมย์ဆိုလို့ရှိရင်တို့อ่ะปัญญาရေးကိုဥစားပေးမလားจ้ามาရေးကိုဥစားပေးမလားเนาะกาหวยရေးကိုဥစားပေးမလားเนาะกันดา၄ရှိတယ်เลนไซเบอร์ဥစားပေးမလားဆက်ဘူးဥစားပေးမလားไอ้กันดาอุษาเปโกมูวาดะเนี่ยโฉบอุษาเปอ่ะเออแล้ว
มูวาดะเนี่ยลุเตเนี่ยลุจํามาได้อุตามะอซูยาเตอเนเนี่ย
อซูยาเตอเนเนี่ยปัญญายีเนี่ยจ้ํามายีโกทิกตั้งโกตินเตปัญญายีอ่ะနိုင်ငံတစ်ခုရဲ့တကယ်တကယ် capacity ပဲ efficiency ပဲ ability ပဲเนาะ capability ပဲသူ့ရဲ့တကယ်စွမ်းအားစွမ်းအင်เนาะအရေးချင်းအရေးအသွေးကเนาะတိုင်းသူပြင်သားအဆင့်ဆင့်ခေါင်းဆောင်အထိปัญญาปัญญาဆိုတာအတန်းပညာတယ်မဟုတ်เนาะဒီဟိုပေါ့ကိုဟာကိုလေ့လာစီးပူးတဲ့ပညာအပါအဝင်အဲ့ပညာကိုမြင့်နေပေးနိုင်တဲ့အရင်ဆုံးဟိုပေါ့ဘတ်ဂျက်ရံပုံွေဟိုမတိုင်ပြရဘာခေါ်မယ် DVD ကနေပြီးတော့ဟိုဒီဘိတ်လုပ်ပါရတယ်အဲ့မှာဟိုပါတီအသီးသီးပညာရေးမြင့်တင်မဲရွယ်ပြောသွားတယ်အဲ့တော့မေးစရာလေးတစ်ချက်ကဘယ်ရံပုံွေနဲ့မြင့်တင်ဘလောက်ပါတတိစ်ပေးပါလဲဆိုတာဘယ်သူမှပြောမတော့အခုအစိုးရတက်ကတော့ဒါကိုပြောတင်ပြီပေါ့ကမ္ဘာမှာတော့တချို့နိုင်ငံကြီးတွေဆိုလို့ရှိရင် 20% အထိတတ်ပတ်တယ်လို့ဆိုတယ်ပေါ့ဗျာအဲ့တော့ဟိုပညာရေးဥပဒေမှာလည်းကျောင်းသားတွေကတောင်းဆိုတယ် 20% အထိပေးပါဒါလောက်အကြီးမပေးနိုင်တော့ပေါ့နော်ဟိုအမြင့်ဆုံးတော့တတ်ပတ်ပေးတယ်ပေါ့ဒါပညာရေးဟိုခုန fiscal policy အကြောင်းပြောရဲတူကဘာလို့လဲဆိုအခုပြဿနာတက်နေတယ်အခုကုန်စည်နှုန်းတွေတက်တယ်เนาะနောက်ပြောကြတော့ဟိုငွေကြေးဖောင်းပေါင်းမှုတွေဖြစ်တယ်အမေရိကန်ဒေါ်လာတွေတန်ဖိုးတနေပြီးတနေတည်တယ်ဟိုမကြခင်ကဆို1300တောင်နည်းနည်းကျော်သွားတယ်လို့ကြားတယ်အဲ့ဒါအားလုံးဒီဒီဘန္ဒာရေးမူဝါဒကိုမရှိဘဲဟိုရာသုံးမှန်းခြေကိုဖြစ်တယ်လို့ရေးဆွဲလိုက်ပြီးတော့အသုံးစိတ်တွေအရန်တက်လာလို့အဲ့ဒါကြောင့်ဟိုဘော money supply တွား money supply ကတိတ်များသွားတော့ပြည်တွင်း circulation ငွေကြေးလှည့်လဲလဲပတ်မှုကတိတ်မြင့်လာပြီးတော့ဟိုဘောဟိုကုန်ထုတ်လို့ကနည်းနေတော့ supply and demand တော့အရခုနလိုကုန်စည်နှုန်းတွေတက်တာဘယ်လောက်ထိတက်လဲလို့ပြောစရာရှိလို့ရှိရင်တော့ပြန်ပြောပြရမယ်ဆိုရင်ဒီ2011ခုနှစ်အစိုးရသိတက်တဲ့အချိန်တုန်းကကုန်စည်နှုန်းနဲ့2015ခုနှစ်အစိုးရအသေးလွှဲပြောင်းပြီးတော့မယ်အချိန်ကုန်စည်နှုန်းမှာတက်ဆတ်တက်ဆန်ကိုဥမာဥတီပြောရဆန်ကဒါ stable food ကိုနော်နှစ်ဆကြီးများတော့တက်တယ် 100% တက်တယ်နော်ဖြစ်တဲ့လားပေါ့နော်နောက်ပြောကြတော့ဒေါ်လာဆိုလို့ရှိရင်800ကျော်ကျော်လေးကနေပြီးတော့1300ဆိုလို့ရှိရင် 60% ကျော်ကျော်တက်တယ်ဖြစ်တဲ့လားပေါ့နော်အဲ့တော့လက်ရှိအစိုးရကဒီစိန်ခေါ်မှုတွေကိုထားတဲ့ရှင်ပြိုင်ပြီးတော့အတိုင်းတက်ရတော့မှာเนาะမဖြစ်သင့်ဘူးပေါ့เนาะမဖြစ်သင့်ရင်အဲ့လိုခါတဲ့ မူဝါဒတွေအရင်ချရမယ်။သူက priority ကမူဝါဒအရင်ချ။မူဝါဒချပြီးမှအဲ့ဒီမူဝါဒနဲ့အညီပြီးတော်စုအဆင့်ကနော်ဘ ਹੁ အဆင့်ကနေပြီးတော့ဟိုပါဘောဥပဒေတွေပြဋ္ဌာန်းတယ်။အဲ့ဒီဥပဒေတွေကလည်းညံ့ညံ့ပြဋ္ဌာန်းတယ်။စီးပွားရေးဥပဒေတွေဥစားပေးပြီးပြဋ္ဌာန်းမယ် priority
ချိန်ဆွဲနေလို့တော့မရဘူးပေါ့နော
်။ပြီးခဲ့တဲ့အစိုးရကစီးပွားရေးဥပဒေတဲ့တခြားလူမှုရေးဥပဒေတွေရှောက်ပြီးတော့လုပ်နေတာတွေတော်တော်များများရှိသလိုနော်ဟိုတမိုင်းတလျှောက်လုံးကျင့်သုံးခဲ့တဲ့ဒီဓလေ့ထုံတန်းစင်လာတဲ့ဥပဒေတွေကဒါတွေကသိအရေးမကြီးဘူးဟိုအရေးကြီးတာကစီးပွားရေးဥပဒေမှာကဘာကြီးကကဘာနဲ့ဝင်ဆန့်တော့မယ်ရေမောင်တန်းလိုက်တော့မယ်ဆိုလို့ရှိရင်เนาะဥပမာဒီခုန Foreign Investment Law တွေများများပြုပြင်ရမယ်ပြီးတော့ Special Economic Zone Law တွေများများပြုပြင်ရမယ်အခုအထိမထွက်သေး Franchise Lawနောက်ပြီးတော့ intellectual properties law ဟိုပါပေါ့ patent rights law နောက်ပြီးတော့ကြာတော့ဟိုပါပေါ့ standard international standardization law အဲ့လိုအပ်တာတွေအခုဒီမလုံနိုင်မပြည့်စုံနိုင်သေးဘူးပေါ့နော်
အဲ့တော့အခုအစိုးရတက်တက်လာလို့ရှိရင်ဒီဥပဒေတွေကိုအရင်ဆုံးအမြန်ဆုံးအတည်ပြုနိုင်အောင်ပြဋ္ဌာန်းနိုင်အောင်ကြိုးစားဖို့လိုတာပေါ့နော်
ဟုတ်တယ်ပေါ့ priority
ဟုတ်ကဲ့ priority ပေါ့အခုလောလောဆယ်ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့ဒီစီးပွားရေးကတော့ crony oriented economy လို့ပဲခေါ်မှာပေါ့နော်လက်တင်ရစတော့ခေါ်ပေါ့ဒီလုတ်ပိုင်ခွင့်ရှိတဲ့လူတွေနဲ့ပလဲနပ်ပါတင်းတဲ့လူတွေရာပဲလုတ်ကွင်းတွေဂွင်နေပေါ့လေသူတို့ရကြတာပေါ့အဲ့ဒါအယိုးဆွဲနေမြန်မာနိုင်ငံမှာအဲ့ဒါအဲ့ဒီလူမျိုး crony oriented economy ဒီ crony ကိုအခြေခံတဲ့စီးပွားရေးကနေပြီးတော့ယုံထွက်ဖို့ပေါ့လေဘယ်လိုများအကြံပေးစင်ပါနဲ့ရှင
်အမှန်ကတော့လွယ်လွယ်လေးပါအရင်တုန်းကနိုင်ငံတော်အကြီးအကဲတွေပဲဆိုပါလို့ခေါင်းဆောင်တွေပေါ့နော်အဲ့ဒီခေါင်းဆောင်တွေကနော်သူတို့ပါစီးပွားရေးသမားတွေပေါ့ business minded တွေမဟုတ်ဘူးမဟုတ်တော့သူတို့ကစီးပွားရေးကိုအခွင့်အထူးခံပြီးပဲလုပ်တတ်တယ်เนาะ monopoly monopolize ပဲလုပ်တတ်တယ်အဲသူတို့လုပ်တတ်တယ်လို့သူတို့ကဟိုသူတို့နဲ့သူတို့ကိုယ်တိုင်ကြီးလုပ်လို့မှမရတာနိုင်ငံခေါင်းဆောင်ဆိုတော့အဲ့တော့လူတယောက်မွေးမွေးပြီးတော့လုပ်တာပေါ့เนาะအဲ့လူတယောက်မွေးလုပ်တဲ့လူတယောက်ကလည်းစီးပွားရေးသမားဆိုမွေးလို့မရဘူးဟိုဘိုးဘွားဘီဘီယံဆက်ပြီးတော့ business minded တွေတကယ်စီးပွားရေးတက်ကျွမ်းတဲ့လူတွေဆိုရင်သူတို့ခေါ်ပြီးခိုင်းရင်မကြိုက်ဘူးမကြိုက်ဘူးသူကစီးပွားရေးမလုပ်ဘူးတဲ့လူတွေမလုပ်တတ်တဲ့လူတွေအဲ့လိုလူတွေကိုသူကခေါ်ပြီးတော့အပြည့်ခံခိုင်းပြီးတော့လုပ်တာအဲ့ဒါခရိုနီဖြစ်သွားတာအဲ့ဒီတော့တကယ်၍အခုတက်လာတဲ့အစိုးရကเนาะကိုယ့်အတွက်မလုပ်ဘူးဆိုရင်ခုနဟိုအကွက်တရားတော့ပေါ်တာပေါ့နော်တက်တော်ကြီးတွေထားတဲ့ချပေးပြီးတော့အကုန်လုံးပြောင်းရှင်းပြီးတော့ကိုယ့်အိတ်ထဲထည့်လို့ရတယ်လို့နော်အခုကဟိုပြောကြလို့ဆိုလို့ရှိရင်ပြည်နယ်တွေနဲ့တိုင်းဒေသကြီးတွေမှာနော်တရားစာတဟိုဘောပေါ့ပစ္စည်းတွေတကယ်ဟိုထွက်ကုန်တွေကနော်ကိုထုတ်လုပ်လိုက်ရင်ကိုရတာပဲဟိုနော်အပန်ကဘ ਹੁ အစိုးရကဒါတွေမယူပါဘူးနော်အမေရိကကြည့်ဒီတရုတ်ကြည့်ဒီဂျပန်ကြည့်ဒီနော
်တရားပြည်နယ်ဆိုရ
အကဲရွေများသူတို့ပြောပြောနေတဲ့နော်ဖက်ဒရယ်ဒီမိုကရေစီနိုင်ငံကြီးတည်ထောင်ပြစ်မယ်ဆိုရင်သက်ဆိုင်ရာ
ပြည်နယ်ကပဲ
ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးတွေကဘယ်ယူရမှာသူတို့အခုတချို့ပြောနေတယ်အဲ့ဒါတွေဘယ်လိုခွဲဝေမလဲဆိုဘာမှခွဲဝေနေရမှာမရှိဘူးသူတို့ပဲလောက်အောင်ဒါပေမဲ့သူတို့အတိုက်အတာတစ်ခုထိတော့သူတို့လုတ်ပိုင်ခွင့်နဲ့လုတ်ဟိုအရေးအတွက်ကန့်တတ်ခြင်းလေကန့်တပမာဏတံပိုးကန့်တတ်ခြင်းလေဒီတဲ့ကြော်များပြားသိမ့်များရင်တော့ဘ ਹੁ အစိုးရတင်ပြပြီးအတီးပြုတ်ချက်ယူပြီးလုတ်ပဲသူတို့လုတ်ပဲပြီးတော့မှဘ ਹੁ အစိုးရကဘာလဲဆိုသူတို့ဇီကဂျန်ဘုံငွေနော်ဘလောက်တစ်နှစ်ကိုထဲ့ဝင်စေဆိုဒီလိုပဲတရုတ်ပြည်ကြီးတတ်မှတ်ပြီးဒုတိယကမ္ဘာဒုတိယအချမ်းသာဆုံးနိုင်ငံကြီးဖြစ်လာခဲ့တာဖက်ဒရယ်ပြည်ထောင်စုကြီးတည်ထောင်မယ်ဆိုလို့ရှိရင်လိုအပ်တဲ့အချက်တွေကိုအကယ်လို့ရတော့နောက်ပြောကြတော့ဒီဟောပေါ့ economic sanction ကြီးမိနေတယ်ညှိနေတယ်အဲ economic sanction ဘာကြောင့်မိနေလဲဆိုတာကိုဖော်ထုတ်ပြီးတော့ဖြေရှင်းရတော့မှာအဲ့ဒီ challenge တွေပေါ့နောက်တစ်ခုကတခါအခုဟိုဟောပြုတ်နေတာဟို least developing country เนาะဖွံ့ဖြိုးမှု
LDC ကန
ေ LDC နိုင်ငံဖြစ်နေတာကိုလွတ်မြောက်အောင်လုပ်အောင်เนาะအဲ့ဒါမှာဆင်းရဲဟိုနံပါမှုရှော့ချနိုင်မှာပေါ့အဲ့ဒီ၃ချက်ကိုလုတ်တဲ့အခါမှာ ဘယ်ဟာပဲလုံလုံသွားပြီးလိုက်လို့ရှိရင်ဥပမာအမေရိကန်ဘာလို့အကန္နမီဆင်ခင်လောက်ထားလဲဆိုတဲ့အခါကျတော့တင့်ချက်သူရောနိုင်ငံကြီးအကျဉ်းသားတွေများများလှုပ်ပေးပါနိုင်ငံကြီးအကျဉ်းသားတွေတယောက်ကြမ်းနေသေးရင်တောင်စောင့်ကြည့်နေရပါဦးမယ်လို့ Mrs. Clinton ပြောခဲ့ဘူးတယ်နော်အစားဆိုရင်နိုင်ငံကြီးအကျဉ်းသားဆိုတာမရှိပါဘူးတောင်ပြောခဲ့တာနောက်တော့မှဟိုခိုင်းတဲ့ယုံကြည်ချက်ကို
ကြောင်းက
ြင်ကြတဲ့လူလို့တုံးတယ်နောက်ဆုံးကြပါအဲ့လိုအစဉ်စဉ်သိနေတယ်ပေါ့နိုင်ငံရဲ့အကျဉ်းသားဆိုတာရှိပါလေဟောလာမယ့်အစိုးရကြတော့နိုင်ငံရဲ့အကျဉ်းသားဆိုတာမရှိအောင်အကုန်လုံးလွှတ်ပေးလိုက်တော့နောက်ထပ်လည်းမဖမ်းမှလည်းနောက်ပြောကြတော့ဟိုပေါ့အပြစ်ခတ်အတိုက်ခတ်ရဆဲရေးပြစ်ခတ်တိုက်ခိုက်မှုဟာဘယ်လိုအကြောင်းကြောင်းမှစီဝါရေးကောင်းကောင်းမလုပ်နိုင်တဲ့ဟာကြီးအဲ့ဒါကိုများများရှော့ချပေးပါရဆဲပေးပါပေါ့ပြီးတော့မှပြည်တွင်းငြိမ်းချရေးအဲ့ဒါကိုအများဆုံးတည်ဆောက်ပါပေါ့နောက်ပြီးတော့မှခုနလူအခွင့်အရေးစာနှုတ်တွေလည်းညီအောင်လုပ်ပေါ့ပြော Human Liberian Law ဆိုတာရှိတယ်ကမ္ဘာမှာအဲ့ဒီဟိုလူဟိုလူသားချင်းစာနာထောက်ထားတဲ့ဥပဒေနဲ့အညီပေါ့မတိုက်ပွဲဖြစ်ရင်လည်းမီးမရှို့နဲ့ပေါ့ရွာသားတွေဟိုမတိမ်းမကျင့်နဲ့ပေါ့ကလေးသူငယ်တွေမတတ်နဲ့ပေါ့အဲ့ဒါမျိုးတွေကိုလိုက်လာပြော်ကလေးစစ်သားတွေမလုပ်နဲ့ဟိုတဲ့လေပါတယ်မလုပ်နဲ့ဟိုဟို child လေပါတယ်မလုပ်နဲ့ဆိုတဲ့ဟာတွေစံနှုတ်ပြီးအောင်ပြန်ပြန်လုပ်ပြီပေါ့เนาะအရင်တုန်းကတော့ထားလိုက်အခုဟာကပြည်သူအစိုးရတက်လာမှာပဲเนาะပြည်သူအစိုးရတက်လာရင်အဲ့ဒါမျိုးတွေရှောက်မှာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA ကိုစာရေးဆက်သွယ်ကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းခုနှစ်နာရီမှာ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ပြီးဆုံးတော့မှာဖြစ်တဲ့အတွက်ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကုအောင်လွင်ဦးကကြေညာပေးပါအောင်ရှင
်အမေရိကန်ပြည်သူနောက်ဖက်ချန်ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့ကလူမှုဝန်ထမ်းဌာနတစ်ခုမှာလင်မယားဇုံနဲ့တရွဲကလူ14ယောက်သေဆုံးပြီး21ယောက်ထိဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုနဲ့ကြုံခဲ့ရပြီးတဲ့နောက်မြို့နယ်အောက်မြေဆူပွဲဆူတောင်းပွဲတွေကိုကြာသပတေးညကကျင်းပခဲ့ကြပါတယ်။ဇနီးဖြစ်သူတက်ရှွင်းမာလစ်နဲ့အတူစိုင်းရစ်ဝမ်ဖာရောကာလုံဖို့ကံပတ်တွေကိုဘာကြောင့်ပြစ်ခတ်ခဲ့ရတယ်လဲဆိုတာတွေကိုတော့အာဏာပိုင်တွေကဆက်လက်စုံစမ်းနေကြဆဲဖြစ်ပါတယ်။အစ်ချင်းနိုင်ငံကာရိုမျိုးတော်ကနိုင်ကလပ်တခုမှာဒီကနေ့စောပိုင်းမိလောင်ဘုံနဲ့တက်ခတ်မှုကြောင့်လူ16ယောက်ထပ်မင်းတေဆုံးသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရတယ်။ကာရိုမျိုးတော်အကူစားအရက်ကအဲဆာယက်ဘားဆိုင်မှာမိလောင်ဘုံနဲ့တက်ခတ်ခံခဲ့ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။တက်ခတ်မှုဟာအကြမ်းဖက်သမားတွေနဲ့ပတ်သက်မှုမရှိဘူးလို့လူချုံရင်အာဏာပိုင်တွေကပြောဆိုထားပေမဲ့ဖြစ်ရတဲ့ပတ်သက်လို့ပြောဆိုမှုတွေမှာတော့ကွဲလွဲချက်တွေလည်းရှိနေတော့မှဖြစ်ပါတယ်။အာဖဂန်လူမျိုးတပ်ဖွဲ့တွေပြစ်ခတ်ခဲ့တဲ့မော်တာဘုံတလုံးဟာပရိကြောင်းတစ်ခုကိုထိမှန်ခဲ့ရကနေအရသား9ယောက်ထပ်မင်းနဲ့တေဆုံးသွားပြီး6ယောက်ဒဏ်ရာရခဲ့တဲ့အကြောင်းအာဖဂန်တာဝန်ရှိသူတွေကပြောပါရတယ်။ဒီချိန်ထဲမှာပဲအမေရိကန်နဲ့ဒေသခံတပ်ဖွဲ့တွေပူးပေါင်းပြီးမတိမငြိမ်ဖြစ်နေတဲ့အာဖဂန်နိုင်ငံတောင်ပိုင်းကတာလီဘန်တွေထိန်းချုပ်ထားတဲ့ထောင်တစ်ခုကိုစီးနင်းတိုက်ခိုက်ပြီးအာဖဂန်လူမျိုးရေးတပ်ဖွဲ့ဝင်40ယောက်ကိုကယ်တင်ခဲ့နိုင်ခဲ့တဲ့အကြောင်းအာဖဂန်အရာရှိတွေကပြောဆိုခဲ့ကြပါရတယ်။ပရက်စ်မြို့မှာပြီးခဲ့တဲ့လကအကြမ်းဖက်သမားတွေရဲ့တက်ခတ်မှုအတွင်းမှာပြစ်မှတ်ထားတက်ခတ်ခံခဲ့ရတဲ့ကဖေးဆတ်တောက်ဆိုင်တစ်ခုဟာဒီကနေ့တောက်ချာနေမှာပဲပြန်လည်ဖွင့်လှစ်ခဲ့ပါတယ်။ပရက်စ်မြို့မှာလူ130လောက်သေဆုံးခဲ့တဲ့နိုဝင်ဘာလ13ရက်နေ့တက်ခတ်မှုအတွင်းမှာဒီကဖေးဆိုင်မှာပဲလူ9ယောက်သေဆုံးသွားခဲ့ရတာပါ။ကမ္ဘာမှာဆိုးဝါးဆုံးကြမ်းကြုတ်ရဲစက်မှုတွေကျူးလွန်နေတယ်လို့ဆွဆွဲခံနေရတဲ့မြောက်ကိုရီးယားရဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်ကုလသမဂ္ဂလူညွန်ရေးကောင်စီအနေနဲ့အစည်းအဝေးသစ်ကျင်းပဖို့အနောက်နိုင်ငံတွေကတိုက်တွန်းနေပါတယ်။အမေရိကန်ပြည်အောင်စုနဲ့မဟာမိတ်ရှင်းနိုင်ငံကဆွေးနွေးဖို့တိုက်တွန်းတာဖြစ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်ကိုယ်စားလှယ်ဖွဲ့ရဲ့ပြောခွင့်ရကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါဆွေးနွေးပွဲဖြစ်မြောက်အမေရိကန်ကအမြန်ဆုံးစီစဉ်သွားမှာဖြစ်တဲ့အကြောင်းအ မရိကန်ကိုယ်စားဖွဲ့ရဲ့ပြောခွင့်ရသူကပြောဆိုထားရင်လည်းအချိန်တိကျဘူးလို့ပြောဆိုထားတာမျိုးတော့လည်းမရှိသေးပါဘူး
။တရင်ချင်းကျော်ကိုကိုအောင်လွင်ဦးတင်ညာပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လုပ်ရေးမှူးကကိုညံဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gadis Finan ဖြစ်ပါတယ်။ VOA American အသံညနေပဲမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည6နာရီကနေ9နာရီထိလိုင်းဒိုမီတာ16 19 25နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။ကျမရှားဖောင်ပ
This program has come to you from the Voice of America, Washington.